Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေညပဲအစီအစဉ်တွေစတင်နေပါပြီ။လိုင်းလမီတာ190၊ကိုင်းဒိုမီတာ24 25 30နဲ့51တို့ကနေဓာတ်ရိုက်ဖန်ယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဆီးရီးယားနိုင်ငံ၏အနာဂတ်ကိုဆွေးနွေးဖို့အမေရိကန်နဲ့ရုရှားနိုင်ငံကြားရေးဝန်ကြီးတွေအော်စတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံကြပါတယ်မြန်မာနိုင်ငံမှာရှိလာတဲ့ကျင်းပမဲ့ရွေးကောက်ပွဲတွေကိုဒီမိုကရေစီနှိကျဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့မြန်မာသတင်းတွေကိုနားလောင်နေတူကြေညာပေးသွားမှာပါ
ဒီညပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးမြန်မာပြည်သူတွေကသူတို့လိုလားတဲ့ခေါင်းဆောင်ရွေးချယ်ခွင့်ရမယ့်ရွေးကောက်ပွဲကိုအမေရိကန်နဲ့နိုင်ငံတကာကစောင့်ကြည့်နေပါတယ်ဆိုတာကိုနားဆင်ရမှာပါ။ရှမ်းပြည်နယ်ဘက်ကတိုက်ပွဲအခြေအနေကြောင့်ရွေးကောက်ပွဲကိုဘယ်လိုတက်ရောက်နိုင်တယ်လဲဆိုတာမှာတော့
တစ်ခါတိုက်ပွဲဖြစ်နေတော့ဘလို့မှလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတော့ဖြစ်လာဖို့တော့ခဲရင်းတာပေါ့ဗျာ။နော်။မဲပုံးဆွေတာပြုတာဆိုလည်း
ကြားပြူပါတီအမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းရဲ့ပြောကြားချက်နဲ့တိုက်ပွဲဖြစ်ရာရှမ်းပြည်နယ်တောင်ပိုင်းအခြေအနေကိုသိရပါမယ်။အမေရိကန်မှာရောက်နေတဲ့လူခွင့်ရေးအကျိုးဆောင်ရှင်နေရောဘတ်ဆန်အောင်နဲ့ VOA ရဲ့တွေ့ဆုံမေးမြန်းချက်နဲ့အတူတာယာဝတီအချင်းထောင်မှာအစာငတ်ခံဆန္ဒပြနေတဲ့ចောင်းသားခေါင်းဆောင်ကိုအောင်ဆန်းမိုင်းကိုတိုက်ပိတ်လိုက်တဲ့အကြောင်းကိုလည်းနားဆင်ရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွေဦးနဲ့နန်းလောင်တို့ကကြေညာပေးပါမယ်ရှင
်။ဆီးရီးယားရဲ့နိုင်ငံရေးနာဂတ်ကိုဆွေးနွေးဖို့အမေရိကန်နိုင်ငံကြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံကြားရေးဝန်ကြီးဆာဂေးလက်ဗရော့တို့ဩစတြေးလျနိုင်ငံဗီယက်နမ်မြို့မှာတွေ့ဆုံကြပါတယ်။တောက်ချန်နေကဝန်ကြီးနှစ်ဦးလက်ဆွဲနှုတ်ဆက်ပြီးဆွေးနွေးပွဲထဲဝင်သွားကြပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး။အမေရိကန်နဲ့ရုရှားဝန်ကြီးတွေကကုလသမဂ္ဂဆော်ရီတူရကီတို့ကကိုယ်စားလှယ်နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ရုရှားကဆီးရီးယားကိစ္စမှာဝင်ရောက်ဆွတ်ပတ်နေတာဟာအန်ဒီရဲ့ကြီးမားပြီးပြစ်ခတ်တွေလည်းပုံမူကြီးထွားလာစေတယ်လို့ယုံကြည်ကြောင်းလဲဒီကနေ့ဆွေးနွေးပွဲမတိုင်ခင်မှာပဲဆော်ရီနိုင်ငံရဲ့ဝန်ကြီးအဒက်အဂျူဗီယာကပြောကြားခဲ့ပါတယ်ဆီးရီးယားပြစ်ခတ်တွေရရှိနိုင်ငံရဲ့ဖြစ်ရှာမှာဆီးရီးယားသမ္မတဘရှားအာဆတ်ကိုထက်သွင်းမစင်စားတင်ဘူးလို့အမေရိကန်ကယုံကြည်ထားပေမဲ့ရုရှားနိုင်ငံကတော့သမ္မတအာဆတ်အစိုးရကိုနိုင်ငံရေးစီးရီးယားအားပေးထောက်ခံနေတာပါစီးရီးယားနိုင်ငံကအဲစစ်သွေးကြွတွေကိုချေမုန်းတဲ့စစ်စင်ရေးတွေရဲ့ဒစိတပိုင်းဖြစ်အလဲလဲသဘောထားရှိတဲ့စီးရီးယားတိုက်ခိုက်တွေကိုအမေရိကန်ဦးဆောင်တဲ့မဟာမိတ်တွေကစီးရီးယားပံ့ပိုးကူညီနေကြပါတယ်။ရုရှားကတော့စီးရီးယားအစိုးရကိုအားပေးတဲ့အနေနဲ့လေကြောင်းစစ်စင်ရေးတွေမှာအတိုက်ခံတွေကိုပြစ်မှတ်ထားတိုက်ခိုက်နေတာပါ။
East Jerusalem ကသာသနာနယ်မြေထဲမှာမွတ်စလင်ဝတ်ပြုသူတွေအပေါ်သတ်မှတ်ထားတဲ့အသက်ကန့်သတ်ချက်ကို Israel ဘက်ကပယ်ဖျက်ပေးလိုက်ပါတယ်။ဒီလိုရဟာနိုင်ငံခြားလူသေးစေတဲ့အထိဖြစ်ပွားနေတဲ့တင်းမာမှုတွေကိုရှော့ချလိုတဲ့ကြိုးပမ်းချက်တွေလည်းဖြစ်နိုင်ပါတယ်။ September လလယ်လောက်ကစတင်ဖြစ်ပွားခဲ့တဲ့ပဋိပက္ခတွေကြောင့်အသက်ကန့်သတ်မှုကိုတောက်ကြနေတွေအတွက်သတ်မှတ်ထားခဲ့တာပါ။ဂျူးတွေက Mount ဖျားကျောင်းလို့ခေါ်ပြီး Islam တွေက El Sabli လို့ခေါ်ကြတဲ့ဒီသာသနာနယ်မြေထဲကိုငယ်ရွယ်တဲ့ Islam ဘာသာဝင်လူငယ်တွေကိုဝင်ခွင့်ပိတ်ပင်ထားခဲ့တာပါ။ Israel နဲ့ Palestine တို့ကြားဖြစ်ပွားနေတဲ့ပဋိပက္ခတွေအဆုံးသတ်ဖို့တန်တမန်တွေဖက်ကစ조사နေချိန်မှာပဲအခုလိုအသက်ကန့်သတ်မှုရှော့ချပေးလိုက်တာလည်းဖြစ်ပါတယ်။ဂျော်ဒန်အနောက်ဖက်ကမ်းမစစ်သားတယောက်ကိုဓာတ်နဲ့ထိုးတဲ့ပါလက်စတိုင်းတယောက်ကိုအနောက်ဖက်ကမ်းမပဲတောက်ကြနေကပစ်သက်လိုက်တယ်လို့ Israel စစ်သက်ကပြောပါရယ်။အကြမ်းဖက်မှုတွေအဆုံးသတ်သွားဖို့နှစ်ဘက်စလုံးက조사လိုစိတ်ရှိမှဖြစ်တယ်လို့ဒါကိုအဆုံးသတ်ဖို့အဖြေတကူရှိမယ်လို့သူ့အနေနဲ့မျှော်လင့်ထားတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး John Kerry က Israel ဝန်ကြီးချုပ် Benjamin Netanyahu ကို Berlin မြို့မှာပြောဆိုလိုက်ပြီးနောက်တည့်မှာပဲအခုလိုတားထုတ်မှုဖြစ်သွားတာပါ။ဒီအကြမ်းဖက်မှုတွေဟာ Hamas အကြမ်းဖက်အုပ်စု Israel ထဲမှာလှုပ်ရှားနေတဲ့ IS အဖွဲ့နဲ့ Palestine သမ္မတ Mahmoud Abbas တို့ကြောင့်ဖြစ်လာရတာဆိုပြီးတော့ Mr. Netanyahu ကထပ်ပြောပါရယ် Mr. Kerry ကတော့တစ်ဖက်နဲ့တစ်ဖက်အပြစ်တင်နေတာကိုရပ်ပြီးအကြမ်းဖက်မှုရပ်တန့်အောင်လှုပ်ဆောင်ဖို့ကတိုက်တွန်းသွားပါရယ်အခုအကြမ်းဖက်မှုအတွင်း Israel ဘက်ကအနည်းဆုံးလူ၈ယောက်နဲ့ Palestine ဘက်ကတော့လူ50ထက်မနည်းသေဆုံးခဲ့ပါရယ်
အမေရိကန်နိုင်ငံကြားရေးဝန်ကြီးအောင် Hillary Clinton ဟာ2012ခုနှစ်ကလေဗျာနိုင်ငံဘင်ဂါဇီမြို့ကောင်စစ်ဝင်ရုံးတက်ခတ်ခံရမှုနဲ့ပတ်သက်ပြီးကင်တွယ်ဆောင်ရွက်ခဲ့တာတွေကို17နှစ်ကြာထွက်ဆိုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲသမ္မတလောင်းဖြစ်ရွေးကောက်မဲ့မဲဆွယ်စည်းရုံးရေးအစီအစဉ်တွေကိုပြန်လည်စတင်လိုက်မယ်လို့မျှော်လင့်ရပါတယ်။ Republican တွေဦးဆောင်တဲ့ Outlook တော်ကော်မတီရဲ့မနေ့ကကြားနာပွဲမှာတော့လေဗျာနိုင်ငံဆိုင်ရာ American သမ္မတကြီး Christopher Stevens အပါအဝင်အမေရိကန်နိုင်ငံသား၄ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တက်ခတ်ခံရမှုနဲ့ပတ်သက်လို့တခြားသူတွေထက်သူ့မှာပိုပြီးအရေးပြခဲ့ရတဲ့အကြောင်းပြောဆိုခဲ့တာပါ Republican တွေကတော့တက်ခတ်မှုဘလို့ဖြစ်ခဲ့တဲ့မဖြစ်အောင်ဘလို့ကြိုတင်ကာကွယ်တင့်နေဆိုတဲ့အပေါ်ဝန်ကြီးအောင်ရဲ့ပြောဆိုချက်တွေဟာရှင်းအောင်မညီဘူးလို့လည်းစွပ်စွဲခဲ့ကြပါတယ်သမ္မတကြီး Stevens ကလွန်ကြိုရေးတွန်းပြပေးဖို့တောင်းခံခဲ့ပေမဲ့ပယ်ချခဲ့တယ်လို့ Republican အမတ်တချို့ကပြောဆိုခဲ့တာပါ Mrs. Clinton ကတော့လွန်ကြိုရေးတွန်းပြပေးဖို့တောင်းခံမှုတွေဟာ လွန်ကျော်ရေးဆိုင်ရာကျွမ်းကျင်သူတွေလက်ထက်မှာသာရှိနေပြီးသူစီရောက်မလာဘူးလို့လည်းတုံ့ပြန်ခဲ့ပါတယ်။ထိတ်တန့်တန်မှန်ဖြစ်တာဝန်ချေပြောင်းသူဆောင်ရွက်ခဲ့တဲ့အကြောင်းပြောဆိုရမှာတော့မြန်မာနိုင်ငံမှာပြုရင်ပြောင်းလဲမှုတွေပေါ်ပေါက်လာအောင်ထိတွေ့ဆက်ဆံခဲ့တဲ့မူဝါဒတွေကျင့်သုံးရမှာအတိုက်ခံ Republican Party ရဲ့အထက်လွှတ်တော်ခေါင်းဆောင် Mitch McConnell နဲ့လက်တွဲလှုပ်ဆောင်ခဲ့တာတွေကိုလည်းဝန်ကြီးဟောင်းကဥမာပေးပြောကြားသွားပါတယ်။
ဥရောပကိုထွက်ခွာလာကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေထဲမှာအမျိုးသမီးတွေနဲ့ကလေးငယ်တွေကလိင်မှုဆိုင်ရာအကြမ်းဖက်မှုတွေနဲ့အထူးကရင်ဆိုင်နေရတာကြောင့်သူတို့ကိုကာကွယ်ပေးဖို့တိထက်မကပိုးပြီးလှုပ်ဆောင်ကြဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကသတိပေးတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေထွက်ခွာရလမ်းတစ်လျှောက်နိုင်ငံတိုင်းမှာကလေးငယ်တွေဟာချင်းချောင်ငွေတောင်းခံရတွေကြုံတွေ့ခဲ့ရတယ်လို့ UNHCR ပြောခွင့်ရသူ Melissa Fleming ကဒီကနေ့ဆွစ်ဇာလန်နိုင်ငံဂျနီဗာမှာသတင်းထောက်တွေကိုပြောသွားခဲ့ပါတယ်။ဒီနှစ်ထဲမှာအရှေ့အလယ်ပိုင်းအာဖရိကနဲ့အာရှဘက်ကထွက်ပြေးလာကြတဲ့ရွှေ့ပြောင်းဝင်ရောက်သူတွေနဲ့ဒုက္ခသည်ပေါင်း6သိန်းလောက်ဟာမြစ်ထဲပင်လယ်ကိုဖြတ်ပြီးဥရောပကိုရောက်ရှိလာကြတယ်လို့ UNHCR ကခန့်မှန်းထားပါတယ်။ဒီထဲက3မုန်တုံးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။လူကုန်ကူသူတွေ၊ရာဇဝတ်ဂိုင်းတွေနဲ့တခြားဒုက္ခသည်တွေကတီလုံးမတရားချင်းတဲ့အထက်ပါဝင်ကြပုံရပြီးအထူးသဖြင့်အဖို့မပါတဲ့ကလေးငယ်တွေဟာဒီအခြေအနေနဲ့ရင်ဆိုင်ရဖို့ပုံများတယ်လို့ Fleming ကပြောပါတယ်။တချို့ကလေးငယ်တွေဟာလမ်းတစ်လျှောက်ပိုက်ဆံလူခံလိုက်ရလို့ပဲဖြစ်ဖြစ်ပိုက်ဆံမတက်နိုင်လို့ပဲဖြစ်ဖြစ်ဒီခီးကိုအဆုံးနိုင်ဆက်ဖို့အတွက်လူမောင်ကိုယ်သမားတွေကိုလိန်ဖြောပြပေးခဲ့ရတယ်လို့သူကဆက်ပြောပါရယ်နေ့စဉ်ဒုက္ခသည်ပေါင်းထောင်ချီရောက်လာနေတဲ့ Lesbos က Greek ဂျွန်းမှာဒါလိုမျိုးအဖြစ်များတာကိုတွေ့ရတယ်လို့ Fleming ကဆိုပါရယ်နိုင်ငံရေးခလုံခွင့်တောင်းတွေအပေါ်ပိုးပြီးကယူနာထားတဲ့ဥရောပအနောက်ဘက်ချမ်းကချမ်းသာကျွဲဝတဲ့တိုင်းပြည်တွေကိုလာဖို့အနေအများလာတဲ့မြစ်ထဲပင်လယ်ကိုဖြတ်ဖို့စူးစမ်းရင်းဒီနှစ်ထဲမှာလူပေါင်း 3,000 ထက်မနည်းသေဆုံးခဲ့ရပါတယ်ရှင်
ဒီဝေအမေရိကန်အတန်ညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239 ကလိုင်းဒိုမီတာ25 kHz 1196 ကလိုင်းဒိုမီတာ32 kHz 932 ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာကျင်းပဖို့သတင်းပတ်နေငယ်တာခြံတော့တဲ့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းကြပြောင်းဆောင်ဖို့အမေရိကန်ထိတန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်။ဆိုရင်မကင်းစရာခြေနေတွေရှိနေစေဖြစ်ပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးဒီမိုကရေစီလမ်းကြောင်းပေါ်ရှောက်လန်းဖို့အမေရိကန်ထက်လွှတ်တော်ကလူများစု Republican ခေါင်းဆောင် Mitch McConnell ကတိုက်တွန်းလိုက်တာပါ။မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဒီမိုကရေစီမစင်တာတွေရှိနေတာလွှတ်တော်ရဲ့လေးပုံတစ်ပုံကိုစစ်တပ်ကနေရာယူထားတာမွတ်စလင်ရိုဟင်ဂျာတွေပေါ်ခွဲခြားဆက်ဆံနေတာသတင်းမီဒီယာတွေပါဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေကိုအရေးယူတာမျိုးလို့အမေရိကန်ပြည်တော်စုအတွက်စိုးရိမ်စရာတွေရှိနေတာကို Republican ခေါင်းဆောင်ကအမေရိကန်ထက်လွှတ်တော်မှာကြာသာပြင်းနေကပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ပြုရင်ပြောင်းလဲရေး၍မျှော်လင့်ထားတဲ့အတိုင်းလှုပ်ဆောင်မလာခဲ့ရင်တော့အမေရိကန်ပြည်တော်စုနဲ့နိုင်ငံရေးစီးပွားရေးစစ်ဖက်ဆိုင်ရာဆက်ဆံရေးတွေတိုးမြင့်မှုအခက်အခဲရှိနိုင်တယ်လို့လည်းသတိပေးခဲ့တာပါဒါပေမဲ့လည်းသမ္မတဦးသိန်းစိန်ဦးဆောင်တဲ့အစိုးရအနေနဲ့နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲတွေကိုလွတ်လပ်မြတ်တအောင်ကျင်းပပြီးပြုရင်ပြောင်းလဲမှုတွေကိုတတ်သိပြနိုင်မယ့်အခွင့်အလမ်းတစ်ရက်ရှိနေတယ်လို့လည်းပြောဆိုသွားပါတယ်
တိုင်းပြည်ရဲ့နှစ်စဉ်ပြည်ရင်းထုတ်ကုန်တန်ဖိုးရဲ့တဝက်နီးပါးဖြစ်တဲ့ဒေါ်လာဘီလျံ30ကျော်ကိုမြန်မာကြောင်မြတ်လုပ်ငန်းကနေနှစ်စဉ်ဝင်ငွေရနေတယ်လို့တောက်ကြနေကထုတ်တဲ့လက်စားမှုလေ့လာဆောင်ကြည့်ရေးအဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။လန်ဒန်အခြေစိုက် Global Witness ရဲ့ခန့်မှန်းချက်ဟာတိကျမှန်ကန်မဲ့ဆိုရင်လျှို့ဝှက်လုတ်ကင်နေတဲ့ကြောင်မြတ်လုပ်ငန်းဟာတရားမဝင်ဘိန်းနဲ့မူရစေဝါကူတန်းရောင်းဝယ်မှုကရတဲ့ဝင်ငွေထက်ဆယ်ဆပုံများသွားမှာပါ။ကြောင်မြတ်လုပ်ငန်းအများစုကအရင်စစ်အစိုးရအကြီးအကဲဟောင်းဗိုလ်ချုပ်မူကြီးတန်းရွှေအပါအဝင်စစ်တပ်ထဲမှာဩဇာရှိနေစေလက်ရှိအရာရှိတွေနဲ့အချိန်ဆက်ရှိတဲ့တထေးတွေနဲ့ပတ်သက်နေပြီးအစိုးရဌာနတွေထဲကိုကြောက်မြက်ကဝင်ငွေနည်းနည်းလောက်ပဲဝင်လာတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ်။စစ်တပ်နဲ့ဆက်ဆက်နေတဲ့တထေးတွေ၊မူရရာဇာတွေ၊ခရိုနီကုမ္ပဏီတွေကစစ်အစိုးရလက်ထက်ကလေးကကြောက်မြက်လုပ်ငန်းကိုတိတ်တဆိတ်ကြိုးကန်ခဲ့ကြတယ်လို့လည်း Global Witness ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလုပ်ငန်းကမြန်မာနိုင်ငံထဲမှာအကျင့်ပြတ်ချဆောင်မှုအများဆုံးလုပ်ငန်းဖြစ်တယ်လို့လန်ဒန်ခြေဆိုင် Global Witness အဖွဲ့ကဂျမန်ခူဘတ်က VOA ကိုတောက်ကြနေကပြောပါရရှင်။
ပြည်ထောင်နိုင်ငံဘော်ဒိုမြို့နီးမှာရေမတော်တဆမှုကြောင့်ပင်စင်စားအများစုပါဝင်လူ42ယောက်ထက်မနည်းသေဆုံးသွားပါတယ်။ဘတ်စကားနဲ့ထရက်ကာတိုက်မိတဲ့ဖြစ်ရာနှစ်ပေါင်း30အတွင်းအဆိုးအဆုံးမတော်တဆမှုလည်းဖြစ်နိုင်ပါတယ်။ပြည်စီကံကြေးရွာနီးလမ်းပေါ်ကဒေသစစ်ကွေတစ်ခုမှာခီးတယ်တွေပြည့်ပလာတဲ့ဘတ်စကားကိုထရက်ကာတစ်စင်းကဝင်တိုက်မိရာကကားနှစ်စင်းစလုံးမီးလောင်ပောက်ကွဲသွားတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။မီးလောင်နေတဲ့ဘတ်စကားတွေကလွတ်မြောက်လာသူရှိဦးရှိပြီးဒ ီထဲက၄ယောက်ကတော့ဒဏ်ရာပြင်းထန်ရခဲ့ပါတယ်။ဘတ်စကာယင်မောင်းကကားတကားကိုဖွင့်ပေးနိုင်တဲ့အတွက်ပြင်းထန်တဲ့ကားတိုက်မှုကနေအသက်မသေလွတ်မြောက်လာနိုင်ခဲ့ကြတယ်လို့လည်းပြည်စီကံမြို့တော်ဝင်ကပြောဆိုခဲ့ပါတယ်။ထရက်ကားမောင်းသမားကတော့အကွက်မှာအချိန်မထိန်နိုင်ပဲဖြစ်ခဲ့တယ်လို့လည်းမြို့တော်ဝင်ကပြောပါတယ်။မတော်တဆမှုမှာထိခိုက်သေးဆုံးသူတွေရဲ့လူကြီး650လောက်ရှိတဲ့ပတစ်ပယ်လစ်ကျေးရွာကိုတနေ့တာခီးထွက်ခဲ့ကြတဲ့ပင်စင်စားအသင်းဝင်တွေလည်းအများအပြားပါဝင်ခဲ့ကြတာပါ
။မက္ကဆီကိုနိုင်ငံအနောက်တောင်ဘက်ကိုဝင်ရောက်လာတော့မယ့် ARG Hurricane မုန်တိုင်း Patricia အတွက်လူတွေကကြိုတင်ပြင်ဆင်နေကြပါတယ်။1949ခုနှစ်ကလေးကမက္ကဆီကိုနဲ့ထိစပ်နေတဲ့ Pacific ကမ်းခြေတစ်လျှောက်ဖြစ်သွားတဲ့မုန်တိုင်းတွေထဲမှာဒီမုန်တိုင်းကတမိုင်းတစ်လျှောက်အင်အားအပြည့်ဆုံးအဖြစ်ပြောင်းလဲသွားမဲ့ပုံပေါ်တယ်လို့မက္ကဆီကိုနိုင်ငံရေအရင်းမြစ်စီမံခန့်ခွဲမှုကော်မရှင်နာမင်းကြီး Roberto Ramirez de la Pera ကပြောပါရယ်အမျက်ဆုံးအဆင့်ဖြစ်တဲ့အဆင့်၅ရှိတဲ့ Hurricane မုန်တိုင်းကြောင့်ဒီကနေ့တောက်ကြနေ့လယ်ပိုင်းလောက်မှာမြေပြုံမှုတွေဖြစ်လာနိုင်တယ်လို့တနအီကို kilometer 160လေးတိုက်နှုန်းရှိမယ်လို့လည်းအစိုးရဘက်ကခန့်မှန်းထားပါရယ်
တောက်ကြနေညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကြီးညာပေးခဲ့တာပါအခုစက်တိုက်ထုတ်လွှင့်ပေးသားမဲ့သတင်းဆောင်ပါတွေထဲမှာတော့အရင်ဆုံးမြန်မာပြည်သူတွေကိုလိုလားတဲ့ခေါင်းဆောင်ရွေးချယ်ခွင့်ကိုနိုင်ငံတကာကစောင့်ကြည့်နေပါတယ်ဆိုတဲ့အကြောင်းနဲ့စပါမယ်ရှင်လာမယ့်မြန်မာနိုင်ငံရွေးကောက်ပွဲဟာပြည်သူတွေအတွက်သူတို့လိုလားတဲ့ခေါင်းဆောင်ကိုရွေးချယ်ခွင့်ရမယ့်အခွင့်အလမ်းတစ်ရပ်ဖြစ်တာမို့လို့ဒီရွေးကောက်ပွဲအခြေအနေကိုအမေရိကန်ပြည်ထောင်စုနဲ့နိုင်ငံတကာကစောင့်ကြည့်အကဲခတ်နေတယ်လို့အမေရိကန်အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံပြုပြင်ပြောင်းလဲမှုတွေကိုတိုင်းတာအကဲဖြတ်ရမယ့်အခြေအနေတစ်ရပ်ဖြစ်တယ်လို့လည်းပြောသွားပါတယ်။အထက်လွှတ်တော်လူများစုခေါင်းဆောင် Mitch McConnell မနေ့တုန်းကအမေရိကန်အထက်လွှတ်တော်မှာလာမဲ့မြန်မာရွေးကောက်ပွဲနဲ့ပတ်သက်လို့ပြောဆိုသွားတာတွေကိုကိုသားညိုဦးကကောက်နှုတ်တင်ဆက်ပေးပါမယ်ရှင်။
မကြာခင်သတင်းပတ်တွေတွင်ကျင်းပတော့မဲ့မြန်မာနိုင်ငံရွေးကောက်ပွဲဟာအရင်ကတည်းကပို့ပြီးတော့လွတ်လပ်မျှတမဲ့သဘောမှာတော့တွေ့နေရတယ်လို့အထက်လွှတ်တော်လူများစုခေါင်းဆောင်ဖြစ်သူ Republican အထက်လွှတ်တော် Matt Mitch McConnell ကမနေ့ကဒီ American အထက်လွှတ်တော်မှာပြောသွားပါတယ်။ဥပမာဆိုရင်တော့ဒီအရင်တုန်းကမရှိခဲ့တဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကိုလက်ခံခွင့်ပြုခဲ့တာဟာကျင်းနဲ့အားရစရာဖြစ်တယ်လို့ပြောပါတယ်။ဒီရွေးကောက်ပွဲဟာမြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေဘယ်လောက်ထိလုပ်နိုင်ပြီလဲဆိုတာကိုတိုင်းတာရမယ့်အခြေအနေတရားဖြစ်တယ်လို့လည်းသူကပြောပါတယ
်။ For Burma's citizens or for many of them at least, this election represents a chance to finally choose their own leaders, which is indeed a rare occurrence in recent Burmese history.
ဒါဟာအခုခေတ်သစ်မြန်မာသမိုင်းမှာကျုံနောက်ကျုံငယ်တည်တာထင်ရှားတဲ့ဖြစ်ရပါဒီရွေးကောက်ပွဲအရေးကြီးတဲ့ဆိုတဲ့နောက်ကြောင်းတစ်ခုရှိပါတယ်ရွေးကောက်ပွဲကိုဘယ်လိုစီမံဆောင်ရွက်တလဲဆိုတာဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲမှုတွေအတွက်အရေးပါတဲ့တိုင်းတာချက်တစ်ခုဖြစ်ပါလိမ့်မယ
်ရွေးကောက်ပွဲနဲ့ပတ်သက်လို့မျှော်လင့်စရာအားတက်စရာတွေရှိပေမဲ့လို့မြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းစရာအခြေအနေတွေကြံရှိနေသေးတဲ့အကြောင်းလဲအထက်လွှတ်တော်မှ Mitch McConnell ကထောက်ပြတော့ပါတယ်ပထမဆုံးချက်ကတော့ဒီ2008ခုနှစ်ဖွဲ့စည်းပုံပြင်ဆင်ရေးဖြစ်ပါတယ်ဖွဲ့စည်းပုံရစစ်တပ်ဟာလွှတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားပြီးတော့ဗီဒီယိုအာဏာသုံးခွင့်ရနေတဲ့အခြေအနေဟာမြန်မာနိုင်ငံရေးအတွက်စိုးရိမ်စရာဖြစ်တယ်လို့
As many of my colleagues will recall, the Burmese constitution unreasonably restricts who can be a candidate for president. A hardly subtle attempt to bar the country's most popular opposition figure from being
elected. အထူးသဖြင့်ဒီတိုင်းပြည်ရဲ့လူထုထောက်ခံမှုအရာဆုံးအတိုက်ခံခေါင်းဆောင်သမရမဖြစ်နိုင်အောင်ပြည်ပင်တားဆီးထားတဲ့လောက်ရပါဒါနဲ့တင်စိုးရိမ်စရာကောင်းပါတယ်မြန်မာဖွဲ့စည်းပုံအကြောင်းပြောရရင်ဒါတွေမကပါဘူးဥမာဆိုရင်ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်လို့လွတ်တော်ထဲမှာ၄ပုံ၃ပုံနေရာယူထားတဲ့စစ်တပ်ကဗီဒီယိုအာဏာထိထိရောက်ရောက်အသုံးပြုနိုင်တဲ့အခြေအနေပ
ါဖွဲ့စည်းပုံပြင်ရေးမဲခွဲခဲ့တဲ့ကိစ္စမှာလွတ်တော်မင်းအရာအများစုဖြစ်ပေမဲ့လို့ဖွဲ့စည်းပုံရတော့လွတ်တော်အတွင်းအရေးနှင်းခဲ့ရတာကိုထောက်ပြပြီးတော့ဒါဟာအစိုးရနဲ့သူ့ရဲ့မဟာမိတ်တွေဘက်ကဖွဲ့စည်းပုံအရာခွင့်ပြုထားတဲ့ဒီမိုကရေစီနီးမကျတဲ့နည်းလမ်းကိုသုံးခဲ့တယ်ဆိုပြီးတော့အထက်လွှတ်တော်အမတ် Mitch McConnell ကဝေဖန်ခဲ့ပါတယ်ဒီချက်ဟာဒီမိုကရေစီရေးဆောင်ရမယ်ဆိုတဲ့မြန်မာအစိုးရရဲ့ဂတိကဝတ်အပေါ်မှာမေးခွန်းထုတ်စရာဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါအပြင်ဒီရိုဟင်ဂျာမွတ်စလင်တွေမဲပေးခွင့်ဆုံးရှုံးကြရတဲ့အခြေအနေကိုလည်းစိုးရိမ်ပွဲဖြစ်နေထောက်ပြသွားပါတယ်
။ The second deeply troubling consideration is the apparent widespread if not universal. တော်လေး
စိုးရိမ်စရာကောင်းနေတဲ့အခြေအနေတစ်ရပ်ကတော့ရိုဟင်ဂျာတွေကိုမဲပေးခွင့်ရုပ်သိမ်းလိုက်တဲ့ကိစ္စပါ။ရိုဟင်ဂျာတွေကိုဖိနှိပ်မှုတွေအရင်ကရှိနေပေမဲ့အနည်းဆုံးတော့သူတို့ဟာရွေးကောက်ပွဲမှာမဲပေးခွင့်ဝင်ရောက်အရွေးချယ်ပိုင်ခွင့်တွေရှိခဲ့ပါတယ်2010နဲ့1990ခုနှစ်ရွေးကောက်ပွဲနှစ်ခုစလုံးမှာသူတို့ဟာမဲပေးခွင့်ရသလိုကိုယ်စားလှယ်လောင်းအဖြစ်ရွေးချယ်ခံမှုတွေလည်းရှိခဲ့တာပါ
ဒါအပြင်ဒီယူကောက်ပွဲမတိုင်ခင်မှာပဲ Facebook ပေါ်မှာနိုင်ငံခေါင်းဆောင်တွေကိုတွေ့ရလို့ဖမ်းဆီးခံရတဲ့အခြေအနေတွေကိုထောက်ပြပြီးတော့လူလတ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလူလတ်ခွင့်တွေအပေါ်မှာလည်းသူ့အနေနဲ့စိုးရိမ်မိတဲ့အကြောင်းပြောပါရယ်။ယူကောက်ပွဲနဲ့ပတ်သက်လို့မဲပေးမှုတွေချွတ်ချောမှုတွေနဲ့ပြီးဆုံးသွားတယ်ဆိုတာနဲ့တည်းမလုံလောက်သေးပဲနဲ့ဒီယူကောက်ပွဲရလတ်ဟာမြန်မာပြည်သူလူထုရဲ့ဆန္ဒကိုထင်ဟစေမှဖြစ်မယ်လို့လည်းအထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကော်နယ်ကပြောပါရယ်။ဒါဟာအမေရိကန်ပြည်တော်စုရဲ့မြန်မာနိုင်ငံပေါ်ထားတဲ့မူဝါဒမြန်မာနဲ့အမေရိကန်ဆက်ဆံရေးစရာတွေအပေါ်မှာလည်းထင်ဟစီမှာဖြစ်တယ်လို့သတိပေးပါရယ်။ဒါကြောင့်မလို့အခုရွေးကောက်ပွဲအခြေအနေကိုရောရလတ်ကူပါအမေရိကန်ပြည်တော်စုနဲ့နိုင်ငံတကာကနေပြီးတော့စောင့်ကြည့်ကဲခတ်သွားရမယ်လို့လည်းအထက်လွှတ်တော်မှမစ်ချ်မက်ကော်နယ်ကတိုက်တွန်းသွားပါရယ်ခင်ဗျာ
။ကိုသားညွန့်ဦးကောက်နှုတ်တင်ပြခဲ့တာပါ။တစ်ဖက်မှာတော့တနိုင်ငံလုံးအပြစ်ရစဲရေးလက်မှတ်ထိုးပြီးတဲ့နောက်ပိုင်းရှမ်းပြည်တောင်ပိုင်းမှာတိုက်ပွဲဖြစ်နေတဲ့ area ကရွေးကောက်ပွဲကျင်းပနိုင်ခြေအကြောင်းကိုလည်းကြည့်ကြရအောင်ပါ။ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်နဲ့ကျေးသီးမြို့နယ်တွေဘက်မှာမြမတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်နေတာကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေဟာစာဝတ်နေရေးအခက်အခဲနဲ့ရင်ဆိုင်နေရပါတယ်။လက်ရှိဒုက္ခသည်တွေခိုးလိုက်ရာ One Source ဒုက္ခသည်စခန်းဟာတိုက်ပွဲဖြစ်တဲ့နေရာနဲ့နီးကပ်နေလို့လဲရွှေ့ပြောင်းရမယ့်အနေအထားရှိပါတယ်။အခုလိုဒေသတွင်းမှာတိုက်ပွဲတွေဖြစ်နေတဲ့အတွက်လာမယ့်ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတဖို့ခက်ခဲနေတဲ့အခြေအနေကိုထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွင်းအိမ်ကစုံစမ်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့နှစ်ဖက်တိုက်ပွဲပြင်းထန်စွာဖြစ်ပွားနေခဲ့လို့မိုင်းရှုမြို့နယ်ဟိုင်းပါရွာနဲ့ဝမ်ဆွတ်ရွာမှာထွက်ပြေးသိမ်းရှောင်နေရတဲ့ရှမ်းစစ်ပြည်ဒုက္ခသည်တွေရဲ့အခြေအနေကိုတော့ဒုက္ခသည်အကူအညီဆောက်ရှောက်ရေးကော်မတီဝင်သူဖြစ်တဲ့ကိုမောင်ခိုင်ကအခုလိုပြောပါတယ
်။ဦးရေအခုလောလောဆယ်2000ကျော်တယ်ဗျ။အိုက်ပါကြီးရောနဲ့ဝမ်ဆော့ကြီးရောမှာပဲဗျစားတော့ရေးစေနေကဒီနေရေးထိုင်ရောစားတော့ရောတော့ဒုက္ခရောက်နေတယ်ဗျအ
ခုကကယ်ဆယ်ရေးစခန်းကိုမရှိသေးဘူးဗျဘုန်းကြီးကြောင့်ပဲနေရတာ
ဘုန်းကြီးကြောင့်ပဲနေရတာဘုန်းကြီးရတဲ့တိတ်ပြီးတော့လက်မခံချင်ဘူးဗျအဲ့တော့ကယ်ဆယ်ရေးစခန်းဆောက်ဖို့ကအခက်အခဲတွေအများကြီးရှိနေတယ်ဗျ
ဒါအပြင်မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲဖြစ်ပွားရနေရတဲ့နေရာနေတဲ့အတွက်ဝမ်ဆော့ဒုက္ခသည်စခန်းကိုပြောင်းရွှေ့ရဖို့အခြေအနေရှိတယ်လို့လည်းကိုမောင်ခိုင်ကပြောပါတယ
်။ဝမ်ဆော့ရွာကလည်းရွှေ့ရမယ်လို့ပြောနေတယ်ကြ။အဲ့မှာစစ်ကတိတ်ပြောမယ်မငင်းအေးသေးဘူးပေါ့။သူကနေတဲ့လူလိုပဲဟာလက်ထက်အတန်တွေပါတွေတော့နေတဲ့လူလိုကြားနေရတယ်ကြ။မှာအခက်ခဲရပါလေဆိုတော့ရွှေ့ဖို့နေရာကိုမရှိသေးဘူးဖြစ်နေတာကြ။အဲ့လိုဖြစ်နေတာ။
ပြီးခဲ့တဲ့အောက်တိုဘာလ6ရက်နေ့ကစပြီးယနေ့အထိနှစ်ဖက်တိုက်ပွဲဖြစ်ပွားမှုမှာမိုင်းရှုမြို့နယ်နဲ့ကျေးသီးမြို့နယ်ဘက်ကကျေးရွာပေါင်း15ရွာကရွာသား2000နီးပါးဟာမိုင်းရှုမြို့နယ်ဟိုင်းပါရွာနဲ့ဝမ်ဆော့ရွာမှာစစ်ပြေးသိမ်းရှောင်နေရပါတယ်။ဒါအပြင်တောတောင်ထဲမှာနဲ့မိုင်းရှုမြို့နယ်နဲ့မိုင်းနောင်မြို့တွေမှာနီးစပ်ရာဆွေမျိုးအိမ်မှာလည်းသိမ်းရှောင်နေရတဲ့ဒုက္ခသည်အများပြားရှိနေတယ်လို့လည်းကိုမောင်ခိုင်ကပြောပါတယ်။လက်ရှိဟိုင်းပါရွာနဲ့ဝမ်ဆော့ရွာမှာစစ်ပြေးသိမ်းရှောင်သူဒုက္ခသည်တွေကိုအကူအညီပေးဆောင်နေမှုနဲ့ပတ်သက်ပြီးတော့ဒုက္ခသည်ကူညီဆောက်ရှောက်ရေးကော်မတီဝင်သူဖြစ်တဲ့ကိုမောင်ခိုင်ကအခုလိုဆက်ပြောပါတယ
်။ကိုဒီကဲအညာရေးဆရာအခုဒီနေ့ဝေလူကျော်တို့လာနေတယ်။အဲအိပ်ပိုင်းနေရာနဲ့တော့လူတန်းသွားတာပေါ့။ဒီနေ့ကကျွန်တော်တို့တောင်ပေါ်ဖွဲ့ရနေပြီးတော့လုပ်ငန်းရှင်စောစိန်နာကုမီအဖွဲ့နဲ့ကျွန်တော်တို့ NLD အဖွဲ့ရဲ့မြစ်တာချင်းအဖွဲ့ရဲ့ပူးပေါင်းပြီးတော့ဟာဆန်အိပ်ပိုင်းတရာနဲ့ဟောက်ဆဲတို့တို့ညမို့တို့တို့ပေါ့။အဲ့ဒါတွေသွားလူတွေကြ
ဒီဒုက္ခသည်တွေအတွက်တပ်ဆိုင်ရာမြန်မာအာဏာပိုင်တွေကနေကူညီထောက်ပံ့တာမျိုးမရှိဘူးလို့လည်းသူကပြောပါတယ်။မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့တပြည်လုံးအတိုင်းအတာပြစ်ခတ်တိုက်ခိုက်မှုရက်စေးရေး NCA လက်မှတ်ရေးသူဖို့ငင်းဆန်ခဲ့တဲ့နောက်ပိုင်းမြန်မာတပ်မတော်ကနေမြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA ပေါ်ထိုးစစ်ဆင်လာခဲ့တာပါ။အောက်တိုဘာလပထမပတ်ကနေကနေ့အထိဆက်တိုက်ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်သက်တွေထိခိုက်ကြဆုံးမှုများပြားနေတယ်လို့စစ်ဖြစ်ပွားရဒေသကကြေးရွာသားတွေလည်းစစ်ဘေးသိမ်းရှောင်နေကြရပါတယ်။အခုလိုရှမ်းပြည်နယ်တောင်ပိုင်းမိုင်းရှုမြို့နယ်နဲ့ကျေးသီးမြို့နယ်ဘက်မှာစစ်ရေးသိမ်းမှနေပြီးလုံခြုံမှုမရှိတဲ့အခြေအနေတွေကြောင့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမဲ့ပါတီစုံရွေးကောက်ပွဲမှာလှုံ့လပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အခက်အခဲရှိတယ်လို့ကြားဖြူပါတီခေါ်ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းစံမင်းကအခုလိုပြောပါရယ်
ဖြစ်ဆိုတာတော့ဘယ်မှတော့မကောင်းပါဗျာတကယ်လို့ဖြစ်လာရင်တော့ဒီတူတူတူကဒုက္ခရောက်တာမှမယ်လीเนาะဒီစီးပွားရှောင်ဒုက္ခတွေလည်းတော်တော်လေးကိုဒုက္ခတွေ့နေတဲ့အနေအထားမှာရှိတယ်တစ်ဖက်စက်ကွက်ဖြစ်နေတော့ဘလို့မှလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတော့ဖြစ်လာဖို့တော့ခဲရင်းတော့ဗောဗျာเนาะမဲပုံးရွှေ့တာပြုတာဆိုလည်းဒီတူတူကလိုက်ပြီးတော့ဒီမဲသာနာပြုနိုင်မှာမဟုတ်ဘူးလေအဲ့ဒါကြောင့်လေ
ဒီလိုမတည်ငြိမ်သေးတဲ့အခြေအနေတွေကြောင့်မိုင်းရှုမြို့နယ်ရေကောက်ပွဲလုံခြုံရေးဆိုင်ရာစီမံခန့်ခွဲမှုကော်မတီကနေဒေသတွင်းရေကောက်ပွဲဆိုင်ငံ့ခြင်းနဲ့ပယ်ဖျက်ခြင်းလှုပ်ဆောင်မှုတို့အတွက်ပြည်ထောင်စုရေကောက်ပွဲကော်မရှင်ကိုအောက်တိုဘာလ20ရက်နေ့မှာတင်ပြထားပါတယ်။အလားတူရှမ်းတိုင်းဒေသများဒီမိုကရက်တစ်ပါတီကလည်းမိုင်းရှုကျေးသီးမြို့နယ်တွင်းမှာဒေသတွင်းစစ်ရေးတင်းမာနေတဲ့အခြေအနေတွေကြောင့်ရေကောက်ပွဲကိုရွှေ့ဆိုင်းပေးဖို့အတွက်အောက်တိုဘာလ19ရက်နေ့မှာပြည်ထောင်စုရေကောက်ပွဲကော်မရှင်ကိုတင်ပြထားပါတယ်။ မြန်မာဆိုးရတတ်နဲ့မြောက်ပိုင်းရှမ်းပြည်တတ်မတော်တို့ကြားဖြစ်ပွားနေစေစိတ်ရပတိပခတဲ့ကြောင့်ဒိရတွင်ဒုက္ခတဲ့ရေကိစ္စအတွက်စိတ်မအေးရတယ်လို့လာမဲ့ရွေးကောက်ပွဲအတွက်အဟာတာဖြစ်မှာကိုစိုးရိမ်နေတယ်လို့လဲရှမ်းနိုင်ငံရေးပါတီတွေကရှုမြင်နေကြပါတယ်ခင်ဗျာ
ရရှိနေခင်လာမယ့်နိုဝင်ဘာရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုလို့ရှင်တမတ်မတ်ရှိရှိနဲ့ဂျားနေရက်တီရမယ့်အဖွဲ့အစည်းတွေကလည်းတမတ်မတ်ရှိဖို့ဟာအရေးကြီးပါတယ်ရွေးကောက်ပွဲကိုကမကထလုပ်ပြီးမဲ့ရွေးကောက်ပွဲကော်မရှင်လို့အဖွဲ့အစည်းနောက်နိုင်ငံကာကွယ်ရေးအတွက်လက်နက်ကင်အဖွဲ့ဖြစ်တဲ့တပ်မတော်လို့အဖွဲ့အစည်းတွေအနေနဲ့လာမယ့်ဒီရွေးကောက်ပွဲမှာတမတ်မတ်ကြကြနဲ့ရက်တီနိုင်မယ်လို့ယူဆပါသလားဒီအဖွဲ့အစည်းနှစ်ခုရဲ့ရွေးကောက်ပွဲပေါ်လက်ရှိရက်တီချက်နဲ့သူတို့ပေါ်မှာအကဲဖြတ်ချက်တွေကိုလာမယ့်စနေညပိုင်းဒိုင်းရီလိုက်အစည်းအဝေးမှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမြလူရဲ့သရရှင်တွေ VUE မြန်မာပိုင်းကိုမိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပြပို့ထားနိုင်ပါတယ်။ဒဲအလီလိုက်အစီအစဉ်ဒီလွှင့်ထုတ်တဲ့ချိန်မှာဒဲရဲ့ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုဆွေးနွေးလိုတာတွေကိုအတန်ဖိုင်နဲ့ဖြစ်စီစာနဲ့ဖြစ်စီ VUE ကိုကြိုတင်ပြပို့ထားလို့လည်းရပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ burmese@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြညမဲ့သရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ကနေပြီးတော့ဓာတ်ရိုက်လေလန်ဆွေးနွေးကအစီအစဉ်တွေကိုစနေနဲ့အင်္ဂါညဘက်တွေမှာတပတ်ကို2ချိန်ပုံမှန်တင်ဆက်ပေးနေတာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုအီးမေးလ်ကဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်သလိုတယ်လီဖုန်းနံပါတ်ကတော့2323825554ဖြစ်ပါတယ်။အခုလူခွင့်ရေးအကျိုးဆောင်ရှိနေဥရောပဆန်အောင်နဲ့တွေ့ဆုံမေးမြန်းတဲ့အစီအစဉ်ကိုပြောပြပေးပါဦးမယ်။အမေရိကန်ပြည်ထောင်စုမှလူခွင့်ရေးစုတစုကိုလက်ခံဖို့ရောက်ရှိနေတဲ့လူခွင့်ရေးအကျိုးဆောင်ရှိနေရောဘတ်ဆန်အောင်ဟာအမေရိကန်အစိုးရဘက်နဲ့လွှတ်တော်ဘက်ကတာဝန်ရှိသူတချို့နဲ့တွေ့ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုတွေနဲ့ပတ်သက်လို့အမေရိကန်ဘက်ကစိုးရိမ်မကင်းဖြစ်တာတွေကိုဘလို့များသူ့အနေနဲ့တိခောက်မိသလဲဆိုတာကိုကိုကျော်သိန်းကလူခွင့်ရေးအကျိုးဆောင်ရှိနေရောဘတ်ဆန်အောင်ကိုတွေ့ဆုံမေးမြန်းထားပါတယ်ရှင်။
သူတို့အမေရိကန်အစိုးရတာဝန်ရှိသူတွေပဲဖြစ်ဖြစ်ကွန်ဂရက်လွှတ်တော်အမတ်တွေပဲဖြစ်ဖြစ်ဥရောပဆောင်တွေ့ခဲ့ရသမှပြောခဲ့ရသမှမှာသူတို့ဒီမြန်မာနိုင်ငံကအခြေအနေတွေနဲ့ပတ်သက်ပြီးတော့သူတို့အခြေအနေအရရက်ကိုတကယ်တမ်းအမှန်အတိုင်းပေါ့နော်အဖြစ်မှန်တိုင်းအခြေအနေမှန်တိုင်းနားလည်ထားတယ်ဆိုတော့သဘောမျိုးတွေ့ရရလားသူတို့တကယ်ပဲသူတို့ဘာမှပြီးအကြောင်းသိရလား
သူတို့မှာကျွန်တော်တို့ပြည်တွင်းကလူတွေတစ်ခုတောင်မှတချို့အပိုင်းတွေမှာပို့ပြီးတော့အချက်လက်တရင်စုံလင်းနေတာကိုအံ့ဩစွာတွေ့ရတယ်ကျွန်တော်တို့မသိသေးတဲ့မြုပ်ွယ်နေတဲ့အရက်ဒေသတွေကဒီတိုင်းသားနေပြည်တွေနေမြေတွေမှာဖြစ်နေတဲ့တပ်မတော်ပိုင်းဆိုင်ရာအစိပ်ပိုင်းတွေကကျူးလွန်တဲ့လူသားမှုတွေမတည်မှုတွေတော့ညှိမှနှိပ်စက်မှုတွေနဲ့ပတ်သက်ရင်တော့မှအတိအကျအထောက်အထားဓာတ်ပုံတွေတော့သူတို့မှရှိနေတော့ကျွန်တော်တို့သူတို့အံ့ဩပါတယ်မြန်မာနိုင်ငံနဲ့ပတ်သက်ရင်တည်တည်ချာချာကိုလေးလာဆန်းစစ်ပြီးတော့မှမြန်မာနိုင်ငံမှာဒီမိုကရေစီနဲ့လူ့အခွင့်အရေးပြည့်ဝပြီးrule of law တရားမျှတတဲ့တရားဥပဒေစိုးမိုးရေးဖြစ်ထွန်းရေးကိုသူတို့အာရုံတားတယ
်ဆိုတော့ဥပဒေဆောင်ရဲ့အတွေ့အကြုံရပေါ့နော်တွေးသည်မြင်သည်ပြောခဲ့ဆိုခဲ့ဆွေးနွေးသည်မှာမြန်မာနိုင်ငံရဲ့ခုနပြောသလိုဒီမိုကရေစီပြုပြင်ပြောင်းလဲရေးဟလာလူ့အခွင့်အရေးပို့ပြီးတော့ထိုးတက်လာဖို့ဟလာရွေးကောက်ပွဲဆိုလို့ရွေးကောက်ပွဲလွတ်လပ်ပြီးတော့တရားမျှတဖို့ဆိုတဲ့အခြေအနေရရက်ပေါ့အဲ့ဒီလိုအခြေအနေရရက်ပေါ့မှာချုပ်ပြောတော့မြန်မာနိုင်ငံဒီမိုကရေစီပြုပြင်ပြောင်းလဲရေးအခြေအနေရရက်မှာအမေရိကန်ပြည်တော်စုလိုနိုင်ငံတိုင်းနိုင်ငံဥရောပနိုင်ငံတွေလည်းရှိလိမ့်မယ်မြန်မာဒီမိုကရေစီရေးကိုစိတ်ဝင်စားပြီးတော့စောင့်ကြည့်တဲ့နိုင်ငံတွေလည်းရှိလိမ့်မယ်အဲ့ဒီနိုင်ငံတွေရဲ့အခန်းကဏ္ဍကဘယ်လောက်အရေးကြီးလဲသူတို့ဝင်ပြောတာဆိုတာသူတို့ဟာလာအပိလာတွေကအကောင်းဘက်ကိုဖြစ်ရလား
သူတို့ရဲ့ဝင်ရောက်ပြောဆိုမှုတွေကကျွန်တော်တို့ပြည်သူတွေအတွက်အများကြီးအကျိုးရှိမှာပါเนาะသူတို့အဓိကပြောနေတာလဲငါအဲမှာပါတဲ့တစ်ခုကဖွဲ့စည်းပုံအခြေခံဥပဒေပုံမှန်436ပြင်ဆင်ရေးနဲ့တမတော်သားလွယ်လွယ်ကိုယ်စားလှယ်25ရာခိုင်နှုန်းကိုရှော့ချရေးကိစ္စကိုသူတို့အဓိကထားတယ်။အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေကိုမှပြည့်ဝစွာမပြင်ဆင်နိုင်ဘဲနဲ့တော့ပြည်သူအတွက်အပြည့်ဝအလုပ်လုပ်ပေးနိုင်တဲ့အစိုးရတည်းရမပေါ်ပေါက်နိုင်ဘူးလို့ဆိုပြီးတော့သူတို့သုံးသပ်ပါတယ
်။လူခွင့်ရေးအကျိုးဆောင်ရှင်နဲ့ရောဘတ်ဆန်အောင်ကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားခဲ့တာပါ။အခုတခါကျောင်းသားကောင်းဆောင်တဦးဘာကြောင့်တိုက်ပိတ်ခံရသလဲဆိုတာကိုပြောပြပေးပါဦးမယ်။အမျိုးသားပညာရေးဥပဒေကိုကန့်ကွက်တပိတ်မှောက်တဲ့အတွက်တရားဝရီအကျဉ်ထောင်မှာချုပ်နှောင်ခံထားရတဲ့ကျောင်းသားကောင်းဆောင်ကိုအောင်မှိုင်းဆက်ဟာနိုင်ငံရေးအကျဉ်သားလွတ်မြောက်ရေးအတွက် စံငတ်ခံဆန္ဒပြတဲ့အတွက်ဒီကနေ့မှာပဲအနာပိုင်တွေကသူ့ကိုတူတဲတိုက်ပိတ်လိုက်ပါတယ်။ကိုအောင်စမန်းရဲ့ဆန္ဒပြမှုကိုထောက်ခံပြီးပဲခူးကနေတာယာဝတီအထိဆန္ဒပြချီတက်လမ်းလျှောက်ခဲ့သူတူကိုလည်းအနာပိုင်တွေကနှစ်ကြိမ်တိုင်တားဆီးခဲ့ပါတယ်။ထိုင်းချေဆိုင် VOE သတင်းတောက်မအေးအမကသတင်းပေးပို့ထားပါတယ်ရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ရေးအတွက်တပိတ်မောက်ခဲ့တာကြောင့်ထိမ့်သိမ်းခံထားရတဲ့ဘကတများအဖွဲ့ချုပ်ကကျောင်းသားကောင်းဆောင်တူဦးဖြစ်တဲ့ကိုအောင်မိုင်းဆန်းဟာနိုင်ငံရဲ့အကျဉ်းသားတွေလွတ်မြောက်ရေးအတွက်တာယာဝတီအကျဉ်းထောင်မှာအောက်တိုဘာလ23ရက်နေ့မနက်ပိုင်းကစပြီးအစာငတ်ခံဆန္ဒပြခဲ့တာပါဒီအတွက်အာဏာပိုင်တွေကသူ့ကိုတခြားအဖော်တွေနဲ့ခွဲပြီးတဦးတည်းတိုက်ပိတ်လိုက်ပြီးဖြစ်ကြောင်းအကျဉ်းထောင်နဲ့နှီးဆက်တဲ့မြို့ကန်တဦးကအခုလိုမျိုးအတည်ပြုပြောကြားပါတယ
်တိုက်ပိတ်လိုက်တာတိုက်ကိုပို့လိုက်တော့အဲတိုက်မှာအဲအခုလောလောဆယ်တော့တယောက်တည်းပါအဲဟိုနေဘောသူတို့ခွဲတိုက်ရောက်တယောက်တည်းခွဲထားတယ်ခွဲထားပြီးတော့မှအဲသူဟိုနေထုတ်ဆန်တယ်အစာတော့လာချတာပေါ့နော်သမင်းတော့လာချတယ်အဲချတော့သူကလည်းမစားဘူးမစားဘဲနဲ့အဲဒီတိုင်းပဲသူတို့ပုံထားတယ်နောက်တစ်ရက်ကျရင်သူတို့အဲ့အောင်လဲမယ်သမင်းကိုလဲမယ်ပေါ့လဲပြီးမယ်ပေါ့အဲလဲလဲပြီးချမယ်နောက်အဲဒါမဲ့ရေမဖြစ်ဘူးရေမဖြစ်ဘူးဆိုအောင်မဆန်လည်းရေမဖြစ်ဘူးလို့ပြောတော့အဲဒီအနာဝရန်လည်းရေမဖြစ်ဘူးရေဘူးနဲ့ချပြီးထားတယ
်ခုလိုမျိုးအစာငတ်ခံဆန္ဒပြနေတာကိုထောက်ခံတဲ့အနေနဲ့တက်ကြွလှုပ်ရှားသူတူဦးဖြစ်တဲ့ကိုနိုင်နိုင်အောင်ဟာပဲခူးမြို့ကနေတာယာဝတီမြို့အထိခွတ်တောင်းလန်ဒီကိုကင်ဆောင်ကဒီကနေ့မှပဲတဦးတည်းချီတက်လမ်းလျှောက်ခဲ့ပါတယ်။သူ့ရဲ့ရည်ရွယ်ချက်ကိုလည်းအခုလိုပြောပြပါတယ
်။ဟိုဒါနိုင်ငံရေးအကျဉ်းသားအားလုံးလွတ်မြောက်မှုနှစ်ခါကြတော့ကျွန်တော်တို့ဒီအခုလက်ရှိဒီနိုင်ငံရေးတပိတ်တွေကဆန္ဒဟိုဒါဒီတပိတ်မောက်တဲ့ကျောင်းသားတွေမန္တလေးကနေပြီးတော့ခုတာယာလူကြီးအရှင်းတော်မှာတရားရင်ဆိုင်နေရတဲ့အထိကိုကျွန်တော်ထောက်ခံတဲ့အနေနဲ့အမှန်တရားဖြစ်တယ်ဆိုတာကိုထောက်ခံတဲ့အနေနဲ့သုံးချက်ကကိုအောင်မိုင်းဆန်းကဒီနေ့23ရက်နေ့မှာဆက်ပြီးတာယာလူကြီးအရှင်းတော်မှာစာငတ်ခံဆန္ဒပေါ်ထုတ်တဲ့အတွက်ဒီလူမျိုးပို့အတွက်ကိုနိုင်ငံရေးကျင်းသားအလုံးလှုပ်ပေးရေးနဲ့စာကြည့်ကန်ကျောင်းသားပြည်သူများကိုလှုပ်ချက်ချင်းလှုပ်ပေးဖို့အတွက်ကိုစာငတ်ခံတပိတ်မောက်ဆန္ဒပြတာကိုကျွန်တော်ကအမှန်တရားဖြစ်တယ်ဆိုတာကိုထောက်ခံခုံပြတဲ့အနေနဲ့ကျွန်တော်လမ်းလျှောက်ရခြင်းဖြစ်ပါတယ
်သူချီတက်ရလမ်းတစ်လျှောက်မှာနှစ်ကြိမ်တားဆီးခံခဲ့ရပြီးနောက်ကအာနာပိုင်တွေကအယောက်20ခန့်လိုက်ပါတရင်ယူနေတယ်လို့သူ့ကိုအားပေးထောက်ခံသူတွေကလည်းအယောက်20ခန့်ရှိနေတယ်လို့ဆိုပါတယ်။ပြည်မြို့ကျင်းထောင်ရှိမှာတော့လူအခွင့်အရေးလှုပ်ရှားသူရှေ့နေဦးမြင့်အေးဟာနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်ဆန္ဒပြခဲ့ပါတယ်။နိုင်ငံရေးအကျဉ်းသားများကုညီဆောက်ရှောက်ရေးအဖွဲ့ AAPP ကတော့အခုလိုမျိုးနိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးအတွက်အမြင့်ဆုံးအဆင့်အနေနဲ့အစာငတ်ခံဆန္ဒပြတဲ့အထိပြန်လည်လှုပ်ရှားလာရတာဟာမကြခင်ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးနိုင်ငံရေးအကျဉ်းသားတွေပြန်လွတ်ပေးမယ်လို့ယူဆခဲ့ရကနေစတင်လာခဲ့တာဆိုပြီးတွင်းရမှုဖြစ်သူကိုတိတ်နိုင်ကဆိုပါတယ
်ဒီအကြီးကကတော့ဒီနိုင်ငံရေးအကျဉ်းသားတွေရဲ့အရေးတွေပြန်ပြီးတော့လူတွေကတောင်းဆိုလာတဲ့ကိစ္စလေးလွတ်ပေးတောင်းဆိုလာတဲ့ကိစ္စလေးစိတ်ဝင်စားလာတဲ့ဆိုတဲ့ကိစ္စလေးကအခုနောက်ပြဆိုဒီတနင်္ဂနွေဆရာဒီပြစ်ကတက်ခဲ့မှုရစရေးစာချုပ်ပေါ့ဆိုတော့အဲ့ဒီစာချုပ်ချုပ်ဆိုပြီးတဲ့အချိန်မှာထုတ်ဆိုတဲ့အချိန်မှာဒီတိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ဆက်နွယ်ပြီးတော့ဒီနိုင်ငံရေးအကျဉ်းထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုကြားထုတ်လိမ့်မယ်လို့အားလုံးကမျှော်လင့်ထားကြပါတယ်ဆိုတာကဒီနိုင်ငံရေးပါတီလေးကဒီလက်မှတ်ထိုးခဲ့တဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေကနောက်တစ်ခါနိုင်ငံတကာကအကုန်လုံးကဒါကိုမျှော်လင့်နေကြတာပါဆိုတော့သူ့ဘယ်လဲဘာမှထူးခြားမလာတဲ့အချိန်တွေမျိုးမှာဟိုအခုလိုမျိုးတောင်းဆိုတာလေးဒီတက်ဝဲဝင်တာလေးဖြစ်လာတယ်လို့ကျွန်တော်တို့ကအဲ့လိုမြင်ပါတယ
်မြန်မာနိုင်ငံမှာ AAPP ရဲ့လက်ရှိစည်းရင်းစရာအရနိုင်ငံရေးအကျဉ်းသား109ဦးရှိပြီးလူ့အခွင့်အရေးနိုင်ငံရေးအရတရားရင်ဆိုင်နေရတဲ့တက်ကြွလှုပ်ရှားသူပေါင်း460ကျော်ရှိနေတာပါအရင်စစ်အစိုးရလက်ထက်မှာကောအခုအရက်သားအစိုးရလက်ထက်မှာကောမကြာခဏလူငင်းချမ်းသာခွင့်နဲ့လူငင်းသက်သာခွင့်တွေပေးခဲ့ပြီးမဲ့နိုင်ငံရေးအကျဉ်းသားအရေးအတွက်မပါသလောက်နှဲပါခဲ့ပြီးရာဇဝတ်မှုနဲ့အကျဉ်းချသူအများအပြားကိုသာပြန်လွှတ်ပေးလေရှိပါတယ်ရှင
်။မအေးအေးမှစုံစမ်းတင်ပြခဲ့တာပါ။ VOA American တန်ရဲ့တောက်ကြနေညာဘက်အစီအစဉ်တွေဆက်ပြီးတော့ထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့ line to meter 24 25 31တို့ကနေဖန်ယူနိုင်နိုင်ပါတယ်။ဒီအစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းတိုက်ရိုက်တန်ထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနိုင်နိုင်ပါလိမ့်ရှင
် VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြခြင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်ဗီအိုအေမြန်မာပိုင်းစီစဉ်ရ2015ခုနှစ်အောက်တိုဘာလ23ရက်တောက်ကြနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ25 32 51တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အမျိုးသမီးပြည်သူ့လွှတ်တော်ကိုယ်စားလှယ်လောင်းတဦးနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမယ့်အမျိုးသမီးကန္တာတုတ္တဆောင်လင်းအမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာကန္တာမှာတော့
ဒီရေမီတာစုကုံဆုံးမဲ့နောက်ထပ်เนี่ยประมาณ6รอบลงมาแล้วก็ดีกว่าโลမျိုးจูรี92อย่างเองแล้วถัดပြီးတော့มวยพွားปอกพွားနိုင်ได้เลยลูกตัวยูซาเจ็ด
กระบาโลโจติတွေถัดပြီးတော့ปอลาနိုင်ได้ไอ้เจ้านักขัตตะเบราปัญญาရှင်ดร.วินตาทวีเนี่ยเปรียบจาเจ้าก็ตึกบันในปัญญากันดามาน้าเซနိုင်มาได้ดีซีซั่นတွေแรกมาอิญซงอมุธมิกันดาก็ทุ่ลืนไปบาเมမြန်မာနိုင်ငံမှာအမျိုးသမီးတွေရဲ့ဘဝလုံခြုံရေးနဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်တဲ့ဥပဒေတွေပြဋ္ဌာန်းနိုင်ဖို့လွှတ်တော်မှာအမျိုးသမီးကိုယ်စားလှယ်တွေအများပြားလိုအပ်နေတယ်လို့လူပောင်သစ်ဒီမိုကရက်တစ်ပါတီရဲ့မြင့်ချန်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်ရှင်ပြိုင်မဲ့ဒေါ်တင်တင်ချိုက VOA ကိုပြောပါရယ်ရွေးကောက်ပွဲမှာနိုင်နာရှုံးလာတဲ့မက်ဆန္ဒပေးတဲ့ပြည်သူတွေရဲ့အကျိုးတွေကိုဖြည့်ဆည်းဆောင်ရွက်ပေးနိုင်ရေးအတွက်ပါတီကြီးတွေနဲ့ရှင်ပြိုင်မှာဖြစ်တယ်လို့ပြောတဲ့ဒေါ်တင်တင်ချိုကိုဒီသတင်းပတ်အမျိုးသမီးကဏ္ဍအတွက်မတ်အင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင် You can bend but never break me cause it only serves to make me more determined to achieve အခုမတ်တင်တင်ချိုကဒီ DPNS ပါတီရဲ့အမျိုးသမီးကိုယ်စားလှယ်လောင်းတဦးအနေနဲ့အခုမြင်းချံမှာဝင်ရောက်ရှင်ပြိုင်မဲ့နောက်ဆုံးအခြေအနေကိုပြောပြပါအောင်ရှင်
။ကျွန်တော်ကမြင်းချံမင်းဆန္ဒနဲ့ပြည်သူ့တော်မဝင်ချိန်မှာပါရှင်။ကျွန်တော်တို့စီရင်သွားတဲ့နောက်ဆုံးအခြေအနေကတော့ကျွန်တော်တို့ကဒီကုတ်ပွဲလို့ခေါ်ရလဲရပိုင်းမဲ့လို့ရဲဆိုတော့ကျွန်တော်တို့သွားရမယ့်နေရာကရွာပေါင်း180ရှိပါတယ်။အဲဒီမှာကျွန်တော်တို့သွားရမယ့်ရွာက7ခုလောက်ပဲချမ်းမာတော့တယ်။ဆိုတော့အခုစီရင်သွားတဲ့အခါတွေ့ရတဲ့အတွေ့အကြုံကတော့လူတွေကပထမဆုံးမဲပေးဖို့စိတ်ဝင်စားအောင်ကိုကျွန်တော်တို့တော်တော်ပြောနေရတယ်။သူတို့ကသူတို့ရဲ့အခြေအနေကဘယ်လိုလဲဆိုရင်အခုကျွန်တော်တို့မနေ့9နာရီလောက်တွားရင်ကြော်ရည်ဒီမှာလူမရှိဘူး။လူလုံးနိုင်တဲ့သူအားလုံးကရှားထဲမှာရောက်နေ။အခုချိန်ကဒီဘက်ကစီရွယ်ကြီးဆိုင်တဲ့အချိန်ဖြစ်တယ်။အဲ့တော့စီရွယ်ဆိုင်တယ်ပြီးလို့ရှိရင်သူတို့ကကြခင်လို့သွားနေရင်သူတို့ပြန်လာတဲ့အချိန်က3နိုင်4နိုင်မှပြန်လာတယ်။အဲ့တော့ကျွန်တော်သူတို့မရှိတဲ့အခါကျရှိတဲ့လူကိုကျွန်တော်တို့ပြောရတာဖြစ်တယ်လေ။ဒါနဲ့တော့ accept ခဲရှိပါတယ်။နောက်ပြီးတော့ကျွန်တော်တို့လူပေါင်းတဲ့ Democratic Party ကလည်းလွန်ခဲ့တဲ့28နှစ်ထဲကရှိခဲ့တဲ့ပါတီဖြစ်ပေမဲ့အခုချိန်မှာလူတွေအားလုံးကတော်တော်များများမီးရောသွားပြီ။အဲ့တော့ကျတော့ပါတီရောခုခုခုရောအရင်ဆုံးမိတ်ဆက်နေရတယ်။မိတ်ဆက်နေရတဲ့အခါကျတော့ပါတီနဲ့မလုံးဝမကြောက်ဘူးဆိုတော့ပါတီတမိုင်းကြောင်ချီပြီးတော့ပြင်ရှင်းနေရတယ်။အဲ့ဒီအတွက်လည်းကျွန်တော်တို့တော်တော်အချိန်ပေးရပါတယ်။ပြီးတော့အမျိုးသမီးတွေအထူးသဖြင့်ယူကောက်ပွဲဆိုတော့သူတို့အတွက်အရေးကြီးဘူးလို့သူတို့ယူဆနေပုံရတယ်။အဲဒါကြောင့်မို့အမျိုးသမီးတွေဒီလည်းအမျိုးသားတွေနဲ့တန်းတူအခွင့်အရေးရှိရယ်။ပြီးတော့နိုင်ငံသားတိုင်းကမဲပေးဖို့တာဝန်ရှိရယ်ဆိုတော့ပဲကျွန်တော်တို့တော်တော်ရှင်းပြနေရပါတယ်
။အဲ့တော့ဒီရွေးကောက်ပွဲအပေါ်မှာတိမ်မျောလင်းချက်မရှိဘူးဆိုတာမျိုးမတင်တင်ချိုးတို့တွေ့ရတဲ့ခါကြတော့ဒီအမျိုးသမီးတို့သူတို့ရဲ့ဘဝတွေမြင့်တင်နိုင်ဖို့ဘာတွေဆက်ပြီးတော့ဟိုဆောင်ရွက်ဖို့လိုနေလဲဆိုတာရောသုံးသပ်မိလဲရှင
်ကျွန်တော်ဒီလိုသုံးသပ်မိရဲ့အခုသူတို့မှာအမျိုးသမီးတွေကအများဆုံးအားဖြင့်ဒီဘက်မှာတောင်းရအလုပ်ကိုလုပ်ကင်ကြတဲ့အမျိုးသမီးတွေများတယ်များတဲ့ခါကြတော့သူတို့ရဲ့ဒီချက်ပုံရေကောက်ပုံကိုစိတ်ဝင်စားဖို့ဆိုရင်ဒီချက်ပုံကိုအတိအကျနဲ့အများကြီးညှင်းပေးရမယ်အခုကျွန်တော်တို့ကျမလေလေးရတဲ့ဒီလိုက်ပြီးတော့ကျမရှင်းပြသူရှင်းပြရခါကျသူအလိုရှိကူလက်ခံတယ်ကျွန်တော်တို့ပြောတာကိုလက်ခံတယ်ဆိုရင်လက်ခံပြီဆိုကြတဲ့ဒါကျွန်တော်တို့ပထမဆုံးအောင်လို့အဲ့မှာကျတော့ကျမကအမျိုးသမီးတွေဒီတန်းတူခွင့်ရရဖို့အတွက်အမျိုးသားတွေနဲ့တန်းတူခွင့်ရကျွန်တော်တို့မှာရှိတယ်အဲ့တော့ကျတော့ကျမတို့တန်းတူခွင့်ရရဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ပထမအဆုံးဒီကောကျွန်တော်ငယ်စိတ်ဝင်စားရလိမ့်မယ်မင်းထင်ရလိမ့်မယ်အဲ့တော့ကျတော့ကျမတို့အမျိုးသမီးချင်းချင်းကောက်ွယ်ဆောင်ဆောင်ဖို့ဆိုရင်ကျမတို့ကသို့တော်လည်းမရိုက်သွားဖို့အတွက်ကျမတို့အမျိုးသမီးတွေကျမတို့အရင်ဆုံးမြင်ပြရတယ်။အဲ့ဒါဘာဖြစ်လို့လဲဆိုတော့ကျမတို့ပြီးခဲ့တဲ့ဆက်တော်တက်တဲ့အောင်လို့ကြည့်အ အမျိုးသမီးတွေကိုကာခွင့်ပေးနိုင်တဲ့ဥပဒေမျိုးကိုဘယ်အမျိုးသားတွေကမှထားပြီးပြင်သွင်းနေဆိုတော့ကျမတို့အမှတ်တမ်းနဲ့တဲ့အရှိတလောက်ကိုဖြစ်တယ်ဒါကြောင့်မလို့ကျမတို့အမျိုးသမီးတွေထွက်တော်တွေရောက်မှအမျိုးသမီးတွေကာခွင့်ပေးနိုင်တဲ့ဥပဒေကိုကျမတို့အတည်ပြုအောင်စူးစမ်းနိုင်စူးစမ်းရမယ်စူးစမ်းကိုစူးစမ်းရမယ်ဒါကြောင့်မလို့ကျမတို့အမျိုးသမီးတွေကိုမေးပေးပါလို့ကျမကဒီလိုလိုက်ပြီးတော့ဖြေပြီးတော့ပြရတယ
်ဟုတ်ကဲ့မတင်တင်ချိုဝင်းရှင်ပြိုင်မဲ့ဒီမဲဆန္ဒနေမြေမှာ NLD တို့ USDP တို့လို့ဒီပါတီကြီးတွေပေါ့နော်သူတို့ရဲ့မဲဆွဲစည်းရုံးရဲ့အခြေအနေအဲ့ပေါ့လူထုထောက်ခံတဲ့အခြေအနေရောဘယ်လိုတွေ့ရလဲရှင
် USDP ကတော့ကျွန်တော်တော်များများကသူတို့စိတ်ထဲမှာအဆင်မပြေဘူးလို့ပြောပါတယ်ဟို NLD ကတော့တေချာပေါ့လူပေါ့တော့နိုင်တယ်လို့ကျွန်တော်ထင်တယ်လူထုထောက်ခံမှုကအမီစုအတူထောက်ခံတာလည်းအမီစုကိုပို့ပြီးထောက်ခံနေကြရဖြစ်တယ်လေအဲ့တော့ဆိုတော့ကျွန်တော်ထင်ပါတယ် NLD နိုင်ပါလိမ့်မယ
်ဒါပေမဲ့မတ်တင်တင်ချိုတို့ကလည်းအမျိုးသမီးကိုယ်စားလှယ်လောင်းတအုပ်အနေနဲ့အထူးသဖြင့်ဒီ NLD နဲ့ချင်းပြိုင်တဲ့ခါမှာရောဟိုတွေ့ရတဲ့အတွေ့အကြုံတွေကဘယ်လိုရှိလဲရှင
်တချို့ရွာကြီးကတော့လေကျွန်တော်တို့ကကျွန်တော်တို့ပြင်သစ်ပါတီအနေနဲ့လေးစားမှုထားပါတယ်အဲ့တော့ကျွန်တော်တို့ကိုယ်တိုင်ကကျွန်တော်တို့ကမဟာမိတ်လို့ကျွန်တော်တို့သတ်မှတ်ထားတဲ့ပါတီဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ကတော့ဒီပါတီတစ်ခုခုကိုမှလူပုဂ္ဂိုလ်ဖြစ်စေပါတီကိုဖြစ်စေကျွန်တော်တိုက်ခိုက်ပြီးတော့ပြောဆိုခြင်းတော့မရှိဘူးဒါပေမဲ့ကျွန်တော်တို့ပါတီကိုတော့ပါတီငယ်လေးတွေကလာစီရောရှင်ခုတန်းချီပြုရှင်မှာပဲတစည်းရိုက်ပြီးတော့အမှန်တစည်းရိုက်ပြီးတော့မဲပြတာကအမှန်ဆုံးဖြစ်မယ်ပြီးလို့ရှင်သူတို့ကလွင်ကျန်တဲ့ပါတီကြီးဒီဖြစ်မြင်နေတာဖြစ်တယ်သူတို့ alignment ဒီလိုပြောရင်ကျန်ရတော့အတော်ဝမ်းနဲ့ဆရာကောင်းတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ပါတီဒီကျွန်တော်ကအခုနည်းကလေးအတွက်မလို့အနာဒီပီဒုတိယအင်အားကြီးဆုံးကျောင်းတော်ပါတီဖြစ်ခဲ့တယ်။အဲတော့အဲ့ဟာကိုတော့နားလည်လေနားလည်ပြီးလက်ခံလည်လက်ခံထားရလိမ့်မယ်လို့ထင်တယ်။အဲတော့ကျတော့အဲ့ဒီလူမျိုးချင်းချင်းပါတီဖြစ်တယ်ဆိုတဲ့ဟာမျိုးကိုပြောထားတဲ့အခါကျကျွန်တော်တို့အဲ့ဒါတော်တော်လိုက်ရှင်းနေရတယ်။အဲ
တော့ဒီလူမျိုးပါတီကြီးတစ်ခုဘက်ကနေပြီးတော့သူတို့ပြိုင်ဘက်ပါတီငယ်တွေပေါ်အဲ့လိုပြောဆိုတာမျိုးတွေအဲ့ဒါတွေကအိုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စီမင်းစည်းကမ်းတွေကိုချိုးဖောက်နေသလားမတ်တင်တင်ချိုးရိုးဘက်ကရောရွေးကောက်ပွဲကော်မရှင်ကိုတင်ပြတာမျိုးရောရှိပါလားရှင
်ကျမတို့ဘက်ကမတင်ပြပါဘူးဘာမှလည်းမတုံ့ပြန်ပါဘူးကျမတို့ဒီဟာကမှားနေတယ်မဟုတ်ဘူးဆိုတော့လည်းကျမတို့ပြန်ပြီးဖြေရှင်းပါတယ်အဲ့ဒါဘာလို့လဲဆိုတော့ကျမတို့ဒီကျဲကိုနားနဲ့ဆက်ဆက်ကြားရတာလည်းမဟုတ်တဲ့အတွက်ကျမတို့ကဒီအောင်ဖြေရှင်းစရာမလိုဘူးလို့လည်းကျမတို့ယူဆတယ်ဒါကြောင့်မို့ကျမတို့ရွေးကောက်ပွဲကော်မရှင်လည်းဘာမှတော်ပြီအကြောင်းကြားရမျိုးမရှိပါဘူ
းဒီမဲ့တင်တင်ချိုဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်မြေဘက်မှာဒီရွေးကောက်ပွဲကော်မရှင်ဘက်ကဆောင်ရွက်ပုံတွေကိုရောဘယ်လိုမြင်လဲရှင
်ဦးချန်မဲဆန္ဒနယ်မှာတော့ရွေးကောက်ပွဲကော်မရှင်ကလေဟိုကျွန်တော်တို့ပုံမှန်အန္တန်အဆင်ပြေပါတယ်တော်တော်လေးလက်လက်ရေရောနဲ့သူတို့လှုပ်ရှားရှိရအောင်ပူးပေါင်းပြီးလှုပ်ဆောင်တာကိုတွေ့ရပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကသူတို့ညင်ညာချက်တွေထုတ်တဲ့ထဲမှာရွေးကောက်ပွဲနေကြလို့ရှိရင်ဟိုဝစ်ဆောင်ကိစ္စဒီကိုယ်စလေလောင်းနေကိုသူတို့ကန့်သက်ချက်တွေထုတ်တော့အဲ့ဒီပုံမှာရောဒါတရားမျှတမှုရှိလားမရှိဘူးလားထုတ်တင်လားမထုတ်တင်ဘူးလားဆိုတာမတ်တင်တင်ချိုးဘယ်လိုမြင်ပါလဲရှင
်ဒါကမထုတ်တင်ဘူးဘာဖြစ်လို့လဲဆိုတော့လူတယောက်မှာသူ့ကိုယ်ပိုင်လုံးလုံးခွင့်မယ်လीအဲ့ဒီမှာကိုကဒီမိုကရေစီဆိုတော့ဘယ်လိုမှအထိတ်ကြမရှိတော့ဘူးเนาะလူတယောက်ရဲ့သူ့ရဲ့ဝန်ဆောင်ရမှုကိုလိုက်ပြီးချုပ်ချင်ကန့်သက်နေမှာတော့ဒီရွေးကောက်ပွဲကဘယ်လိုတရားမျှတတော့မှာလဲကျွန်တော်အလိုမျိုးနဲ့
လူပေါင်းတဲ့ဒီမိုကရက်တစ်ပါတီကတကယ်တမ်းမဲဆန္ဒနယ်မြေမှာပါတီကြီးတွေအထူးသဖြင့် NLD လိုလူထုထောက်ခံမှုများတဲ့ပါတီကြီးတွေပြန်ရမှန်းတည်ရတာနဲ့ရှင်ပြိုင်ပြီးတော့ပေါ့နော်အမျိုးသမီးလွှတ်တော်ကိုယ်စားလှယ်လောင်းတူအနေနဲ့ဝင်ရောက်ရှင်ပြိုင်ရတဲ့အဓိကရည်ရွယ်ချက်ကတော့ဘာပါလဲရှင်ကျွန်တ
ော်တို့အဓိကရည်ရွယ်ချက်ကတော့တုံ့ပြန်တဲ့28မိနစ်ကနေဒီနေ့အချိန်ထိကျွန်တော်တို့ပြည်သူတွေရှိကသူတို့ကျောင်းသားရေးရှိကအလူသမားတွေနဲ့အတူတူလေသမားတွေနဲ့အတူတူအမျိုးသမီးခွင့်ပြုခလေးတဲ့ခွင့်ပြုကျွန်တော်တို့ကိုယ်စားမျက်နှာဆိုင်ရှိတလို့တော်တော်ပြန်ပါနေကျွန်တော်တို့လုပ်ခဲ့တယ်ခုချီခုချင်းချီတယ်ကျွန်တော်တို့လုပ်နေလုံးမယ်အဲ့တော့အဲ့ဒီအတွေ့အကြုံတွေနဲ့အဲ့ဒီကျွန်တော်တို့ဖြတ်တမ်းမှုတွေနဲ့ကျွန်တော်တို့ယူကောက်ပွဲဝင်တာဖြစ်တယ်အဲ့တော့ကျွန်တော်တို့ဘယ်ပါတီပဲဘလောက်ကြီးတဲ့ပါတီပဲကျွန်တော်တို့အတိုင်းပဲဖြစ်နေဖြစ်နေကျွန်တော်တို့ကကျမတို့ကိုကြုံကြည်မှုရှိတယ်။ဒါကြောင့်မို့မပေးခြင်းမပေးခြင်းဒီပြည်သူလူထုရဲ့သဘောဆန္ဒပဲဖြစ်တယ်။အဲ့တော့ ကျွန်မကတော့ကျွန်မဟိုပြောရရင်မဲရွေးကောက်ပွဲနိုင်ပြီရှုံးပြီဆိုတော့ကျွန်မတို့အတွက်အဓိကမကြောက်ဘူးရွေးကောက်ပွဲမှာကျွန်မကိုမဲပေးလိုက်တဲ့ကျွန်မတမင်းမှမရဘဲတော့ဘယ်သူမှမရှိဘူးကျွန်မအခုတွားတဲ့လောက်ရွာရင်မှာတော်တော်များများကကျွန်မတို့ထောက်ခံပါမယ်အပြေးပါမယ်ဆိုရဲခရီးအများကြီးရခဲ့ပြီးရဆိုတော့ကျွန်မကိုမဲပေးမင်းချန်နယ်မှာဒီမဲပေးနိုင်တယ်လူနှစ်သိန်းတော့ရှိတယ်ဒီနှစ်သိန်းကျော်မှာကျွန်မကမင်း5000မရတဲ့ဆိုရင်တော့အဲ့ဒီမင်း5000ရှိတဲ့မဲဆန္ဒရှင်5000ရဲ့သူတို့အသေးစားပေးလိုက်တဲ့မဲတပြောင်ကျွန်မတန်ဖိုးထားရမှာပါအဲ့ဒီ5000ပြည့်ကျွန်မမှာမင်းချန်မှာမင်းချန်ဒေတာမှာကျွန်မတောင်းရှိသွားပြီကျွန်မဒီထက်ပိုပြီးမှပိုပြီးသူတို့တောင်းယူရလိမ့်မယ်ကျွန်မအမျိုးသမီးကိုပိုပြီးကောင်းရလိမ့်မယ
်မအင်ဂျင်9စီစဉ်တင်ဆက်ပေးခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ခဲ့ရတာပါဒီစီစဉ်ကိုတောက်ကြနေညပိုင်းမှာအစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့စနေမနေ့ပိုင်းမှာနားဆင်နိုင်ပါလိမ့်ရှင်အခုသုတဆောင်လေအမေရိကန်တခွင်ကိုဆက်ရပါမယ်မြမရွေးကောက်ပွဲအတွက်ဂျိုတင်မဲဆန္ဒပေးဖို့အမေရိကန်ပြည်ထောင်စုအလဲပိုင်းမီရှိဂန်ပြည်နယ်ကနေအရှေ့ပိုင်းမှာရှိတဲ့နယူးယောက်မြို့ကိုတကူးတကသွားခဲ့ရပြီးမှမဲပေးခွင့်မရခဲ့တဲ့ဒေါက်တာတင်စာဝေကဒီအတွက်စိတ်ပျက်မိတဲ့အကြောင်းပြောပါတယ်ဒါပေမဲ့မဲပေးခွင့်ရဖို့ထပ်ပြီးစူးစမ်းသွားမယ်လို့သူကပြောတာကိုကိုအောင်အောင်စီစဉ်တင်ဆက်ပေးနေတဲ့ဒီသတင်းပတ်ရဲ့သုတဆုံလင်အမေရိကန်တခွင်မှာနားဆင်ကြည့်ကြရအောင်ပါရှင်
ဒါတင်စာဝေးရဒီမီရှိဂန်ကနေပြီးတော့ဒီနယူးယောက်မှာရှိတဲ့မြမကိုစလဲအဖွဲ့ရုံးမှာပေါ့နော်ကြိုတင်မဲဆန္ဒလာပေးတာပေါ့ဆိုတော့အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးတော့နည်းနည်းလေးပြပြပေးပါလားခင်ဗ
ျကျွန်မလွန်ခဲ့တဲ့တလရဲကပုံစံ15ကိုပို့ထားပါတယ်အချိန်မီလည်းပို့ထားပါတယ်တန်ရုံးကိုကျွန်မမီရှိဂန်မှာနေရတဲ့အတွက်ကြောင့်မလို့DCO ဒီကထားပြီးပို့ပါတယ်ဒါပေမဲ့ CC နဲ့တွဲပြီးတော့မှလည်းနယူးယောက်ရုံးကိုလည်းပို့ခဲ့ပါတယ်အဲ့တော့သူတို့ဆီကနေပြီးတော့မှ PDF ဖိုင်နဲ့ email ပြန်လာပါတယ်ကျွန်မ68မှာပဲပြလို့ရတာဆိုပြီးတော့ပြန်လာပါတယ်ဒါပေမဲ့စက်တင်ဘာ25ရက်နေ့မှာကျွန်မ DCO ဖုန်းဆက်ပြီးတော့နှမ်းမိထားပါတယ်ကျွန်မဘယ်ကိုသွားပြီးမဲပေးရမလဲဆိုတဲ့ဟာကျွန်မတေချာ confirm လုပ်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မမီရှိဂန်နေလာပြီးမဲပေးရမှာဆိုတဲ့အကြောင်းမလို့ဆိုတော့သူတို့ကကျွန်မရဲ့ပုံစံဆောင်အောင်ရှာတဲ့ခါကျတော့နယူးယောက်မှာရောက်နေပါတယ်အဲ့တော့နယူးယောက်ကတန်ယုံဝင်တဲ့တယောက်ကလည်းဖုန်းဆက်လာပါတယ်ကျွန်မနယူးယောက်ရုံးမှာမဲလာပေးပါ68မှာဆိုတော့အားလုံးစီစဉ်ထားပါတယ်အဲ့တော့ကျွန်မလည်းလေးလက်မှတ်တွေဝယ်ပြီးတော့အားလုံးလည်းတေချာစီစဉ်ထားပြီးကြမှာပဲအော်တိုဘာ15ရက်နေ့မှာကျမဟိုဝက်ဘ်ဆိုက်မှာကြည့်လိုက်တဲ့ခါကျတော့ကျမ Facebook မှာကြည့်တဲ့ခါကျကျမတင်ပြတဲ့ကရေးပြောထားပါတယ်သူတို့ဟာမဲစင်းတွေလွဲချော်ဖြစ်တယ်ဆိုတော့ကျမတန်ယုံကိုဖုန်းဆက်ခဲ့ပါတယ
်ဒီပုံစံ15တင်ပြီးတော့ရှောက်လိုက်တဲ့အခါမှာဟိုတန်ယုံကပထမပိုင်းကဒီပုံစံ15ကိုလက်ခံရရှိကြောင်းကိုပြောတာလားဒါမှမဟုတ်လို့ရှိရင်ကြိုတင်မဲလာပေးလို့ရတဲ့စရင်ထဲမှာပါတယ်လို့ဒေါက်တာတင်စာဝေကိုပြောတာလားခင်ဗျ
မဲလာပေးလို့ရတယ်လို့ပြောတာပါရှင်
ဆက်ကွန်ဆက်ရှင်မှာမဲလာပေးလို့ရတယ်ဆိုပြီးသူတို့ကဆက်သွယ်လာတယ်ဆက်သွယ်လာပြီးတော့ဒါတန်ယုံကိုကိုယ်တိုင်သွားတဲ့အခါကျတော့ဘာရီဆက်ကြုံရလဲဆိုတော့နည်းနည်းတော့ထပ်ပြောပြပါအောင်ခင်ဗျ
16ရက်နေ့မှာဒီမှာနယူးယောက်ကိုထွက်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ဒီမှာ16ရက်နေ့မှာလဲဖုန်းဆက်ပြီးတော့မေးပါတယ်ဒါပေမဲ့မီတင်ရှိနေရဆိုပြီးတော့မှဘယ်သူနဲ့မှဖုန်းပြောခွင့်မရခဲ့ပါဘူးအဲ့တော့18ရက်နေ့မှာဒီမှာဟိုရောက်တဲ့အခါကျတော့ဒီမှာရဲ့စီနီကိုပြောပြပါတယ်ပြောပြတဲ့အခါကျတော့သူတို့ရှာတဲ့အခါကျတော့ဒီစွန်းတော်တစ်မျိုးနယ်လုံးကိုပျောက်နေရပါအဲ့တော့အစားထိုးပေးလို့မဲပေးလို့မရဘူးလို့တို့ကပြောပါတယ်အဲ့တော့ကျမတို့တို့ကစာရွက်တစ်ရက်ထုတ်ပေးပါတယ်အဲ့စာရွက်ကထောက်ခံစာစာရွက်လို့ပြောပါတယ်မြန်မာပြည်မှာနိုဝင်ဘာ10ရက်နေ့မှာမဲသွားပေးလို့ရတယ်လို့ပြောပါတယ
်မီရှိဂန်ဆိုတာအမေရိကန်ပြည်ထောင်စုရဲ့အလဲပိုင်းမှာအခုနယူးယောက်ဆိုတာကအမေရိကန်ပြည်ထောင်စုရဲ့အရှေ့ပိုင်းမှာတကူတကမဲလာပေးလို့ရတယ်ဆိုလို့မဲလာပေးကမှဒါမဲပေးခွင့်မရဘူးလို့ဟိုတိုင်ယွန်ကနေပြီးတော့ဒါကိုယ့်ရဲ့မဲစင်းနေပစွန်တော်တစ်မျိုးလုံးပျောက်နေလို့ပြောလိုက်တာနဲ့ပတ်သက်ပြီးတော့ဘယ်လိုတုံ့ပြန်ပြောချင်ပါလဲခင်ဗျာ
အဲ့တာယုံနေနဲ့လဲဒါဟာတာဝန်ယူမှုရှိတင်ပါလေလို့ကျွန်မထင်ပါတယ်။အဲ့တော့ပြီးတော့ကျွန်မဘာသတိထားမိတာတခုတွေ့လဲဆိုတော့တာယုံဝင်တန်းနေအောင်မှမဲပေးခွင့်မရအောင်လို့ပြောပါတယ်။အဲ့တော့တာယုံအကြီးဒုတိယအကြီးကဲဖြစ်တဲ့ဦးမြင့်လွင်ကလည်းသူတို့မိသားစု300ဆလုံးမဲပေးခွင့်မရအောင်လို့ပြောပါတယ်။ပစွန်တော်မြို့နေရာပဲလို့ပြောပါတယ်။ပစွန်တော်တမြို့နယ်လုံးပျောက်နေရပါလို့လည်းပြောပါတယ်ရှင်။ကျွန်မအဖေတို့အမေတို့ရန်ကုန်မှာပစွန်တော်မြို့နယ်ရုံးကိုသွားမြေးခိုင်းတဲ့ခါကျတော့သူတို့တွေကဒီအမေရိကန်မှာရှိရဲ့ပြစ်ပို့လာတဲ့ပုံစံ15ရက်နဲ့အတူတူမဲစာရွက်တွေအကုန်လုံးတင်ပေးလိုက်တယ်လို့လည်းပြောလာပါတယ်ရှင်။အဲ့တော့ကျမအနေနဲ့ပြောချင်တာကကျမရဲ့နိုင်ငံသားတယောက်အနေနဲ့မဲပေးခွင့်ရအကြီးအကျယ်ဆုံးရှုံးခဲ့ရတယ်လို့ကျမထင်ပါတယ်။ကျမအရင်ကလည်းဝင်နေပါရဲ့ရှင်ဒီကိစ္စနဲ့ပတ်သက်ပြီးတော့
ပထမပိုင်းကတော့မဲပေးလို့ရတယ်။အခုနယူးယောက်ရောက်လာတော့မှမဲပေးလို့မရဘူးဆိုတဲ့အခါကျတော့အခုဒီနယူးယောက်ကိုရောက်ပြီးတဲ့အခါမှာမဲပေးခွင့်ဟိုမဲပြားနာမည်မပါဘူးလို့ပြောတဲ့အခါမှာရောဘာကြောင့်ဖုန်းဆက်ခေါ်ရလဲဆိုတဲ့အကြောင်းကိုရောဟိုပြောပြသေးလား
။အော်သူတို့အနေနဲ့ကဘယ်လိုဖြေရှင်းလဲဆိုတော့သူတို့ ဖုန်းဆက်တဲ့ချိန်တုန်းကသူတို့ကပုံစံ55တင်ပြီးတဲ့သူတွေအကုန်လုံးကိုမဲပြလို့ရပါတယ်ဆိုပြီးသူတို့ဖုန်းဆက်တယ်လို့ပြောပါတယ်သူတို့လက်ထဲကိုမဲဆင်းရင်းနဲ့မဲစာရွက်ကအောက်တိုဘာ15ရက်နေ့မတိုင်ခင်တရက်နှစ်ရက်ကမှရောက်လာတယ်လို့သူတို့ရှင်းပါတယ်အဲ့တော့အောက်တိုဘာ15ရက်နေ့ကျမှသူတို့ရေမဲနဲ့မဲဆင်းကို website ပေါ်မှာတင်ပါတယ်အဲ့တော့ဂျာထဲမှာတရက်ပဲခြားတဲ့အချိန်မှာကျမတို့အနေနဲ့ဘာမှလုပ်လို့မရပါဘူးအဲ့တော့နောက်တစ်ချက်ကဘာလဲဆိုတဲ့အခါကျတော့အဲ့လိုအချိန်မှာမဲဆင်းထုတ်ပြန်ပြီးတော့လုံးတဲ့အချိန်မှာလည်းသူတို့ကပြောရတာဟာသူတို့စီကိုလက်ထက်ကိုရောက်လာတဲ့ဒီမဲဆင်းကလွန်ခဲ့တဲ့တရက်နှစ်ရက်ကမှရောက်တဲ့အတွက်ကြောင့်မလို့ဘာမှလုပ်လို့မရအောင်လို့ပုံစံမျိုးနဲ့လည်းပြောပါရဲသူတို့အနေနဲ့ဒီလိုဖုန်းဆက်ပြီးခေါ်တဲ့အခါမှာအဲ့ဒီအချိန်တုန်းကသူတို့ကကျမတို့ကိုမဲပေးလို့ရတယ်လို့ပြောပြင်မြန်လည်းပဲမဲဆင်းကျင်ပြီးပြန်ကြလာတဲ့အချိန်မှာလူဆင်းရဲအရေးတော့ကွာနေပါရဲ့ရှင်သူတို့ပြောတာသူတို့တင်လိုက်တာပုံစံ55ကသူတို့ရုံကနေတင်တာ290ကျော်ရဲလို့ပြောပါရဲတကယ်တကယ်မဲပေးလို့ရတာဟာ190ပဲရှိပါရဲ192လားမသိဘူးအဲ့လောက်ပဲရှိပါရဲလို့ပြောပါရဲရှင်သူတို့စီကဖုန်းနံပါတ်တော့မရခဲ့ဘူးရှင်။အာကျမကိုကျမ website မှာ like share ပြီးတော့မှ UEC website တွေမှာ like share ပြီးတော့ကျမခေါ်ကြည့်ပါသေးတယ်။မရပါဘူးရှင်။ပြီးတော့ပြနောက်တစ်ချက်ကကျမဗာပြောချင်လဲဆိုတော့သူတို့တွေအနေနဲ့ကနှစ်ပတ်လောက်ကြိုတင်ပြီးတော့လဲဒီမဲဆင်းကိုထုတ်ပြန်ခြင်းမရှိဘူး။ပုံစံ55တင်လိုက်ပြီးရဲကကျမတို့ကိုမဲလာပေးပါဆိုပြီးတော့မှပြောပြီးတော့ဒီမဲဆင်းကိုဒီလိုတင်မယ်ဆိုတာလဲသူတို့တန်ရုံအနေနဲ့တင်ညာထားခြင်းမရှိဘူး။နေ့မှတန်ရုံပေါ်မှာ website ပေါ်မှာတန်ရုံ website ပေါ်မှာသွားတင်ထားအရာလဲတိတ်ပြီးတော့မှတဘာဝမကြောက်ဘူးရှင်။
ဝါရှင်တန်ဒီစီမှာပေါ့နော်ဒီချိုတင်မဲဆန္ဒပေးပြီးလို့နောက်တစ်ရက်မှာပဲဒီတန်ယုံကကြေညာချက်ထုတ်ပြန်ပါတယ်တာမတ်ကြီးကိုယ်တိုင်လက်မှတ်ထိုးပြီးတော့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအခုလို့ဒီချိုတင်မဲဆန္ဒပေးခဲ့ရမှာဒီအလွဲချော်တွေရှိခဲ့တယ်ပတ်သက်ပြီးတော့တို့စိတ်မကောင်းဖြစ်ပါတယ်နောက်ဒီစာနာနားလည်ပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ဆိုပြီးတော့ဒီကြေညာချက်ထဲမှာပြောဆိုထားတာရှိပါတယ်ခင်ဗျအဲ့ဒါနဲ့ပတ်သက်ပြီးတော့ဒေါက်တာတင်စာဝေဘာမြန်ပြောချင်ပါလဲ
ဒါတန်ယုံဘက်ကကြေညာရဲ့အပိုင်းပေါ့နော်ဒါပေမဲ့ဟိုကျမတို့လိုမျိုးအော်ပြည်သူတွေအနေနဲ့သွားပြီးအဲ့ဒီအဝေးကြီးကိုသွားပြီးပေးရတဲ့ခါကျတော့ဒီလိုအဆင်မပြေတာဖြစ်လာတဲ့အတွက်ကြောင့်မလို့စိတ်ထဲမှာတော့ဟိုသိပ်ပြီးတော့မစီနေဘူးပေါ့နော်။ဘာဖြစ်လို့လဲဆိုတော့ဒါဟာအတင်းဖွင့်နေလို့တဲ့ခါထင်းမောလို့ပြောရမယ်။သူတို့ကတာဝန်ယူပြီးတော့မြန်မာပြည်ကနေမဲလက်မှတ်ကိုသူတို့ကယူထားတယ်။ယူထားမဲလက်မှတ်ကိုယူထားတာမဟုတ်မြန်မာပြည်ကမဲလက်မှတ်တွေကိုသူတို့ဒီလိုတင်လာရင်တင်လာပြီးတော့ဒီကဟိုမြန်မာနိုင်ငံသားတွေကိုလည်းတန်ယုံမှလာပြီးပေးပေးပါဆိုပြီးတော့မှဘယ်လိုပြောမလဲတန်ယုံဆိုတာမြန်မာပြည်သူတွေကိုကိုးစားပြုပြီးမြန်မာပြည်သူတွေရဲ့အကျိုးစီးပွားရေးကိုဆောင်ရွက်နေတဲ့အချိန်မှာဒီလိုမျိုးဖြစ်လာတဲ့ပြဿနာလည်းဖြစ်လာတော့ကျွန်တော်တို့ကဒါ facilitate event လုပ်တာပါဟိုတကယ်တကယ်ဆိုင်တာရွေးကောက်ပွဲ commission နဲ့ပဲဆိုင်ပါရင်ဆိုပြီးဒီလိုမျိုးဖြည့်ရှင်းချက်ထုတ်တာကြီးကဒါသိပြီးတော့မှတဘာဝမကြောက်ဘူးသူတို့စိတ်အနေနဲ့သိပြီးမဖြည့်ရှင်းတတ်ဘူးအဲ့တခုလည်းလိုအပ်တယ်လို့ကျွန်မထင်တယ်နောက်တစ်ခုကတော့ဒီနိုင်ငံမှာဆိုလို့ရှိရင်ဒါဟိုဒီနိုင်ငံမှာနေရတဲ့အကောင်လုံးတည်ပြီးသားပဲဒီ US ကဘလော့ကြီးပဲဆိုရင်ဟာတနည်းအားဖြင့်တနည်းသွားဖို့ကမလွယ်ဘူးမလွယ်တဲ့ခါကျတော့စာလိုက်ကနေပဲဖြစ်ဖြစ် online flow တွေမှာဖြစ်ဖြစ်အဲ့လိုမျိုးစီစဉ်ပေးနိုင်ရင်ပိုကောင်းတယ်လို့ထင်တယ
်ဆိုတော့ဒီတောင်ကိုရီးယားနိုင်ငံမှာဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရပ်ပန်းကပေါ့နော်ဂျိုတင်မဲမပေးလိုက်နိုင်တဲ့သူတွေအတွက်နောက်ထပ်ရက်သတ်မှတ်ပြီးတော့ဟိုမဲလာပေးပါဆိုပြီးတော့ဒါသတ်မှတ်ထားလိုက်ပြီးစင်ကာပူမှာဆိုရင်လည်းပဲငကူဟိုသတ်မှတ်ထားတဲ့ရက်ထဲပို့ပြီးတော့ဟိုရက်တိုးပြီးတော့ပေါ့နော်ဟိုချူတင်မဲဆန္ဒဟိုပေးဖို့ဆိုပြီးတော့လှုပ်ဆောင်ထားတာရှိတယ်ဝါရှင်တန်ဒီစီတန်ယုံကတော့အခုဒီဘယ်တော့ချူတင်မဲဆန္ဒပေးနိုင်မလဲဆိုတာနဲ့ပတ်သက်ပြီးတော့ကြေညာတာမျိုးမရှိသေးပါဘူးဒါနဲ့ပတ်သက်ပြီးတော့တန်ယုံကိုဆက်သွယ်ပြီးတော့မေးမြန်းသွားဖို့လိုပါလို့ရှိပါလားခင်ဗျဟု
တ်ကဲ့ဟာရှိပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်မအနေနဲ့ follower တော့ကျွန်မလိုက်ပါတယ်အခုလည်းတန်ယုံကိုကျွန်မဒီနေ့ဖုန်းဆက်ပါတယ်ဖုန်းခိုင်မဲ့သူမရှိဘူးအဲ့တော့သူတို့ဘက်ကဘယ်လိုမျိုးပြန်ပြောမှဒီမပေးလိုက်ရတဲ့သူတွေမပေးလိုက်ရတဲ့သူတွေအတွက်ကိုဘယ်လိုပြန်ပြီးစီစဉ်လဲဆိုတာကျွန်မသိချင်ပါတယ်
နောက်ဆုံးမိကွန်းပါခင်ဗျနောက်ထပ်ဒီချိုတင်မဲဆန္ဒပေးမဲ့ရက်ကိုသတ်မှတ်ဟိုပေးမယ်ဆိုလို့ရှိရင်အဲဟိုဒေါက်တာတင်စာဝေအနေနဲ့နောက်တစ်ခေါက်ပေါ့မီရှိဂန်နေပြီးတော့နယူးယောက်ဖြစ်ဖြစ်ဝါရှင်တန်ဒီစီကိုပဲဖြစ်ဖြစ်ပြန်လာပြီးတော့မဲပေးဖို့ဟိုအဆင်ပြေပါမလားမဲပေးဖို့အစီအစဉ်ရှိသေးလားခင်ဗျ
ကျွန်မအနေနဲ့ပေးဖို့အစီအစဉ်ရှိပါတယ်တန်ယုံအနေနဲ့လည်းဒီရက်သတ်မှတ်တဲ့ခါမှာဘယ်လိုဘယ်ရက်ကိုသတ်မှတ်လဲဆိုတာလည်းကျွန်မအနေနဲ့သိချင်ပါသေးတယ်အဲ့တော့ကျမလည်းဒီမှာတောင်းတနေရအောင်အလုပ်လုပ်နေရအောင်ဆိုတဲ့ကြောင့်ဆောင်မွေးဝဲလည်းရှိရဲအဲ့ဒါကြောင့်မို့ကျမအနေနဲ့အရင်ရောအဆင်မပြေပါဘူးဒါပေမဲ့ဒီလိုအခက်ခဲကြားရရနေကျမသွားရောက်ပေးဖို့တော့ကျမစီစဉ်ထားပါတယ
်ကိုအောင်အောင်စီစဉ်တက်ဆက်ပေးတဲ့သုတဆုံလင်းအမေရိကန်တခွင်ကိုအခုလိုတောက်ကြနေညပိုင်းမှာအသစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အင်္ဂါနေ့မနေ့ပိုင်းမှာနာဆင်နိုင်ပါတယ်ရှင်အခုနောက်ဆုံးနားဆင်ကြရမယ့်သိပ္ပံနဲ့ဤပညာအစီအစဉ်ကိုတော့ဒေါက်ခင်မြို့သက်ကအစီအစဉ်တင်ဆက်ပေးထားပါတယ်ရှင
်။ကဘာလိုဂျိုသစ်တွေထပ်ပြီးမွေးဖွားနိုင်နေဆိုရက်နက္ခတ္တဗေဒပညာရှင်တွေရဲ့နောက်ဆုံးတွေ့ရှိချက်ကို Illinois ပြည်နယ် Spoon River College က နခတ်တပေးတဲ့ပမောက်ခဒေါက်တာဝင်းတာထွေးကပြောပြပေးပါပါ
ကမ္ဘာလိုအရွယ်စားရှိပြီးတော့ကမ္ဘာလိုဂျိုသစ်တွေထပ်ပြီးတော့မွေးဖွားနိုင်မှုအခြေအနေရှိတယ်ဆိုတာလေးနဲ့ပတ်သက်ပြီးအဲဒီပန်းရက်တွေကိုရှာတာရှိပြီးသားတွေရှာတယ်အခုကသူတို့ထပ်ပြီးတော့တွေ့ရှိတာကမ္ဘာလိုမျိုးဂျိုတွေနောက်ထပ်ထပ်ပြီးမွေးဖွားဖို့ရှိနေသေးတယ်ဆိုပြီးတော့ပြောဆိုတာအဲ့ဒါလည်းဒီလထဲမှာပဲသူကဒီ Royal Astronomy Society ဆိုခေါ်တဲ့တော်ဝင်နက္ခတ္တပညာရှင်အဖွဲ့ကြီးကနေပြောဒီလထဲမှာထုတ်ပြန်ထားတာကတော့ဒီစက်တော်လာဒီဇာတွေကကျွန်တော်တို့လွန်ခဲ့တဲ့နှစ်ပမာဏ၄၆လောက်မှာဒီတောင်းနေမိသားစုကြီးကဟိုဝေဖောက်ခဲ့တာပေါ့အဲ့ဒီတောင်းတွေမှာပါဖြစ်တဲ့ဆိုတော့ကမ္ဘာလူမျိုးဂျူတွေကကျွန်တော်တို့ဒီစက်ကြော်လာတွေမှာရှေ့ရခိုင်လုံးလောက်စက်ကြော်လာနှမဒီမွေးဖွားပြီးအရှင်တန်ကြီးထွားနိုင်တဲ့နေပယ်ထဲမှာနေတယ်လို့ဆိုပြီးတော့သူတို့ကပြောထားတာပေါ့နောက်တစ်ခုကလည်းဒီနေမိသားစုကုန်ဆုံးမဲ့နောက်ထပ်နှစ်ပမာဏ၆၀၀လောက်မှာနောက်ကဒီကမ္ဘာလူမျိုးဂျူတွေ92ရာခိုင်နှုန်းတော့ထပ်ပြီးတော့မွေးဖွားပေါက်ဖွားနိုင်နေသေးတယ်လို့သူကယူဆချက်တကူအဲ့ဒါကလည်းဒီ Space Telescope Society အစိုင်းစင်စတူတို့ခေါ်တဲ့ဟို Maryland မှာရှိပါတယ်အဲ့ဒီကနေပြီးတော့စာရေးဆရာ Peter Bruzy ဆိုတဲ့သူကနေပြီးတော့ဒီကောင်းလို့တင်ပြထားတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဆရာဒီယူဆချက်ကဒီသူကဘယ်လိုတွေ့ရှိချက်တွေပေါ်မှာအခြေခံပြီးတော့သူကပြောရပါတယ်ဆရာဒီလိုကောက်ချက်ချတာပါလဲ
ဟောဒါကလည်းလေဟိုပါလေကျွန်တော်တို့ဒီ NASA နဲ့ပြောတင်ထားတဲ့ဟို Hubble Space Telescope Square အာဂါဒါကြီးမှန်ပြောင်းကြီးရဲ့နောက်တစ်ခါတခြားဒီဂျိုတစ်တွေရှာနေတဲ့ Kepler Space Observatory ဆိုရဲ့ဒီအဖွဲ့အစည်းတွေကနေရရှိထားတဲ့အချက်အလက်တွေပေါ်မူတည်ပြီးတော့သူကသုံးသပ်တင်ပြထားဖြစ်ပါတယ
်ဆိုတော့ဒီလိုမျိုးနေတွေဒီကဘာလိုဂျိုတွေအရင်တော့လည်းရှိတယ်ပောက်ဖွားတယ်နောင်လည်းပောက်ဖွားမယ်ဆိုတဲ့သဘောလပါလားဆရာ
ဟုတ်ပါတယ်ဟုတ်ပါတယ်ဒါပေမဲ့တခုတော့ရှိတာပေါ့လေဘာလဲဆိုတော့ဆရာကျွန်တော်တို့ဒီပြဿနာကြည့်လို့ရှင် Hubble ပံပြောင်းကြီးကနေပြီးတော့ရရှိထားတဲ့အချက်လက်တွေရဆိုရင်တော့ကျွန်တော်စက်ကြဝလာဒီဇာကာလတွေကဆာလို့နှစ်တန်ပေါင်းတောင်းလောက်တွင်းမှာပါဖြစ်လဲဆိုတော့နေတွေဖြစ်တည်မှုအများကအများဆုံးပါပဲနေတွေပောက်ဖွားတဲ့နှုန်းကအများဆုံးပဲဒါဘာကြောင့်လဲဆိုတော့နောက်တော့လည်းဒီ hydrogen တို့ helium တို့ဒါကတော့အခြေခံကြွတ်ထုတွေကနေပြီးနေတွေအဂျူတွေဖြစ်လာအောင်ဒါတွေရလည်းမဖြစ်လဲဆိုတော့ဒီနှုန်းကတစ်ခါတည်းတိကျလာတယ်အခုဆိုရင်ဒါတိုင်းမဲ့ဒီ hydrogen နဲ့ helium တန်းဝေးတွေကစစ်တော်လည်းမအများကြီးတော့ရှိနေသေးတာပဲဒါပေမဲ့လို့နောက်ထပ်ပေါက်ဖွားဖို့မွေးဖွားဖို့ဆိုတာကြတော့ပေါက်တော့ပေါက်ဖွားမှုမယ်ဒါပေမဲ့သူကမွေးဖွားနှုန်းကလည်းတိကျလာတာကိုတွေ့ရပါတယ်ကျောင်းဝင်ဒီငငွေတန်းတဲ့မှာလည်းမကြည့်လို့ရှိလို့ရှိရင်ကမ္ဘာလူမျိုးဂျိုတစ်တွေပေါက်ဖွားလာဖို့ကလုံလောက်တဲ့ဓာတ်တွေကအများကြီးရှိနေသေးတယ်။ဆိုတော့ဟိုသူတည်းဒီမော်ရီပီပယ်ဆိုရင်သူကတော့ဘက်သူတည်းကပေါ့လေ။သူကနေပြီးတော့ကျွန်တော်ရဲ့ဒီငငွေတန်းတဲ့မှာပဲလုံလောက်တဲ့ဓာတ်တွေအများကြီးရှိနေသေးတဲ့အတွက်ကြောင့်မလို့နောက်ထပ်ဂျိုတွေထပ်ပြီးတော့ပေါက်ဖွားဖို့မှာပဲလို့သူကခံမှန်းထားတာရှိပါတယ
်။ဆိုတော့နောက်ထပ်ဒီကမ္ဘာလူမျိုးတက်ရှိတွေရှင်တမ်းမီရက်တီနေနဲ့ရေရှိမယ်လို့ယူဆတဲ့ဂျိုတွေဘလောက်များများရှိနေပါလဲဆရာ
။အခုတော့အခုလောလောဆယ်ကတော့ကမ္ဘာလူမျိုးရေရှိနေတဲ့ဂျိုတွေကအကောင်ငွေတန်းတဲ့မှာဒီမဲ့တန်းပေါင်းတစ်ထောင်လောက်ရှိနိုင်ကြီးနိုင်ကြီးရှိတယ်လို့ယူဆထားပါတယ်။ဒီလိုပဲတခြားတန်းပေါင်း100လောက်ရှိနေတဲ့ Galaxy လို့ခေါ်တဲ့ငွေတန်းတွေတခြားတကငွေတန်းတွေမှာလည်းအလားတူအတိုင်းတန်းလောက်ကမ္ဘာလူမျိုးဂျိုတွေရှိနေကြတာပါ။အမှန်ပြစင်ရခြင်းကျွန်တော်တို့ကလည်းကျွန်တော်တို့ရဲ့ဒီ Milky Way လို့ခေါ်တဲ့ငငယ်ကူငတန်းကသိကြီးတဲ့ဒီဟိုကျယ်စု Galaxy ကြီးမဟုတ်ဘူးဒါပေမဲ့လို့တခြားအလွန်ကြီးမားတဲ့ Galaxy Cluster လို့ခေါ်တဲ့ငငယ်ကူငတန်းစုကြီးတွေနေနောက်တစ်ခါဒီနည်းနည်းဟိုငငယ်ကူငတန်းပြီးတဲ့ Dwarf Galaxy လို့ခေါ်တဲ့အသေးလေးတွေမှာလည်းငငယ်ကူငတန်းတဲ့ပုံကြီးများတဲ့ဓာတ်ငွေဓာတ်ထုတွေရှိနေတဲ့ကြောင့်မို့နာကမှာသူတို့တွေမှာပို့ပြီးတော့ဒီနေတွေဂျိုတွေဖြစ်ဖို့ဟာရန်ရင်းကပုံများတယ်လို့ဆိုပါရဲ။အဲတခုတ်ရှိပါလေဟိုဘာဖြစ်လဲဆိုတော့ကျွန်တော်တို့စက်ကြဝဠာကြီးကလည်းအစမ်းမပြအရှင်ပြင်းဆိုလည်းတခုတ်ကလည်းတခုတ်ဝေးပြီးတဲ့ဝေးအောင်ပြီးတော့နေကြတဲ့အခါကျတော့ဟိုနောက်ပိုင်းဒီဂျိုတွေပေါက်ဖွားလာတော့မှသူတို့မှာရှိနေမဲ့တက်ရှိတွေရဲ့အပြုပြင်ကြောင်းလည်းမှုတွေရဲ့အနာဂတ်ကဘယ်လိုရှိမယ်ဆိုတာတော့ဟုတ်ရှိမှာတော့တော်တော်လေးခံမှလို့ကတော်တော်လေးခက်လာပါလိမ့်မယ်
ဟုတ်ကဲ့ပါဆရာ
အခုလိုပေါ့နော်ဒီနက္ခတ္တဗေဒပညာရှင်တွေကဘာတလွားမှာပေါ့နော်ကဘာတိဂျိုတိတွေရှာနေတယ်ကဘာတိဂျိုတိတွေနဲ့ပတ်သက်ပြီးတော့လေ့လာမှုတွေလုပ်နေတယ်မြန်မာနိုင်ငံမှာရောဆရာမြန်မာနိုင်ငံနဲ့တွေ့ရနေတယ်ဆိုတော့လေမြန်မာနိုင်ငံမှာရောဆရာဟုတ်ကဲ့ဘလိုမျိုးသူတည်တနာတွေလုပ်နေလဲเนาะအဲ့ဒါလေးနည်းနည်းပြောပြပေးပါဆရာ
ကျွန်တော်ရန်ကုန်မှာတော့ဆရာကျော်ကတန်းနေလို့နေတခြားဆရာမတွေရောဒီမဟာဒိဗံဘွယ်ပါဂူဘွယ်တက်လို့သူလည်း theory ရတော့လုံနေကြပါတယ်အတုတက္ကနာတွေလုံနေကြပါတယ်နောက်ပြီးတော့မန္တလေးကဆရာမကြီးဒေါက်တာခင်စင်းတို့တော့ညီဦးလို့ဆိုလို့ရှင်လည်းကဘာသစ်ဆရာနဲ့ပတ်သက်ပြီးတော့နိုင်ငံတကာကအဖွဲ့အစည်းရထားတဲ့အချက်အလက်တွေပုံမူတည်ပြီးတော့သူတက္ကနာတွေလုံနေကြပါတယ်ဟိုဒါကတော့ကျွန်တော်ရှင်တော့ cosmology လို့ခေါ်ရဲအာဂတနဲ့ပတ်သက်ပြီးလေ့လာတယ်အတုတက္ကနာတွေသူလုံနေရမှာလေဟိုဆရာမကြီးတို့ကြတော့လေခုနအီဇိုပလနက်လို့ခေါ်ရဲအာဒီဂျိုသစ်တွေနဲ့ပတ်သက်ပြီးတော့သူတို့လူတက္ကနာတွေလုံနေကြပါတယ်ဟိုဒီပိုင်းရပညာရေးတက်ကတော့တော်လေးသူတို့လည်းဘာရေးလို့ရမလဲဆိုတာလည်းသိလည်းသိပါရဲ့လုံလည်းလို့ညံလုံနေကြပါလေဆိုတော့ဟိုကျွန်တော်လေးအားရပါတယ်ကျွန်တော်လေးလည်းဒုံမပြေကနေပြီးတော့ဟိုကောင်းတဲ့ဆရာနေများများတော့ထောက်ရမယ်လို့ကျွန်တော်ပြောနေပါတယ်ဒုံမပြေကဆရာဆင်မကြီးလည်းတော်လေးကြောင်းကျင်ရှိကြတာတွေ့ရပါတယ်ဘာတက်ဆိုင်ရာသူတို့ကဆက်ပြီးလုံးကြမယ်ခလေးတွေလည်းဆက်ပြီးတော့သူတို့ကလုပ်မယ်လို့ပဲကျွန်တော်ပြောနေပါတယ
်နက္ခတ္တဗေဒပညာရှင်ဒေါက်တာဝင်းတာထွေးရဲ့ပြောကြားခြင်းနဲ့လေဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပ
ါ။ဒေါက်ခင်မြို့သက်စီစဉ်တင်ဆက်ပေးနေတဲ့သိပ္ပံနဲ့ဤပညာအစီအစဉ်ကိုတောက်ကြနေညနဲ့စနေမနေ့ပိုင်းတွင်မှပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းပတ်စင်ကဏ္ဍတွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအတန်နဲ့တကွနားဆင်နိုင်ပါတယ်။မြမောက်ရေရာတုတဖြားဖြားကဏ္ဍစုံလင်စတဲ့ခေါင်းစဉ်တွေအောက်မှာသက်ဆိုင်ရာခေါင်းစဉ်ခွဲတွေကတစ်စက်နားဆင်နိုင်ပါတယ်ရှင်။တောက်ကြနေညပဲအစီအစဉ်အဆုံးသတ်ခင်မှာတော့သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်။
စီးရီးယားနိုင်ငံရေးနာဂတ်ကိုဆွေးနွေးဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့ဩစတြီးယားနိုင်ငံဗီယက်နာမှာတွေ့ဆုံပါတယ်။တောက်ချန်နေကဝန်ကြီးတို့လက်ဆက်နှုတ်ဆက်ပြီးဆွေးနွေးပွဲကနေဝင်သွားပေမဲ့တစုံတရာမှတ်ချက်ပေးပြောဆိုတာမျိုးတော့မရှိပါဘူး။အမေရိကန်နဲ့ရုရှားဝန်ကြီးတွေကကုလသမဂ္ဂဆော်ရီတူရကီတို့ကကုစတယ်နဲ့လည်းတွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အရှေ့ဂျေရုဆလင်ကသာသနာ့နယ်မြေထဲမှာမွတ်စလင်ဝတ်ပြုသူတွေပေါ်တတ်မှတ်ထားတဲ့အသက်အရွယ်ရပိုင်းခြားနဲ့ကန့်သက်ချက်တွေကိုအစ္စရေးဘက်ကပြပြစ်ပေးလိုက်ပါတယ်။စက်တင်ဘာလလယ်ကလေးကစတင်ဖြစ်ပွားနေတဲ့ပရိပခတ်တွေကြောင့်အသက်ပိုင်းခြားရကန့်သက်မှုတွေကိုတောက်ချနေကလေးကစတင်ချမှတ်ပြဋ္ဌာန်းထားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအော်ဟီလာရီကလင်တန်ဟာ2012ခုနှစ်ကလိဗျားနိုင်ငံဘင်ဂါဇီမြို့ကောင်စီဝင်ရုံတက်ခတ်ခံရမှုနဲ့ပတ်သက်လို့ကင်တွယ်ဆောင်ရွက်ခဲ့တာတွေကို17နှစ်ကြာထွက်ဆိုခဲ့ပြီးနောက်တစ်နှစ်ဖြစ်တဲ့ဒီကနေ့မှာပဲတမနာလောင်းအဖြစ်ရွေးကမဲ့မဲဆွယ်စီရင်ရေးအစီအစဉ်တွေကိုပြန်လည်စတင်လိုက်မယ်လို့မျှော်လင့်ရပါတယ်။မနေ့တုန်းကချင်းရီပပလီကန်ရဲ့ဦးဆောင်တဲ့အောက်လွှတ်တော်ကော်မတီရဲ့ကျန်းမာပွဲမှာတော့လီဗျားနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးခရစ်စတိုဖာစတီဗင်းစ်အပါအဝင်အမေရိကန်နိုင်ငံသား၄ဦးသေဆုံးခဲ့တဲ့အကြမ်းဖက်တိုက်ခိုက်ခံမှုနဲ့ပတ်သက်လို့ဝန်ကြီးအောင်ပေါ်မှာရီပပလီကန်ရဲ့ဘက်ကမေးခွန်းတွေထုတ်ခဲ့ကြတာပါမြန်မာနိုင်ငံမှာချင်းပေါ့သတင်းပတ်အနေငယ်သာကျန်တော့တဲ့ရွေးကောက်ပွဲတွေကိုဒီမိုကရေစီနည်းချက်ဖြစ်အောင်ဆောင်ရွက်ဖို့အမေရိကန်ထိပ်တန်းလွှတ်တော်အမတ်တူကတိုက်တွန်းလိုက်ပါတယ်ဆိုရင်မကင်းစရာအခြေအနေတွေရှိနေစေဖြစ်ပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲတွေချင်းပပြီးဒီမိုကရေစီလမ်းကြောင်းပေါ်ကိုရှောက်လန်းမှုအမေရိကန်ထက်လွှတ်တော်ကလူများစု Republican ခေါင်းဆောင် Mitch McConnell ကတိုက်တွန်းပြောဆိုလိုက်တာပါတိုင်းပြည်ရဲ့နှစ်စဉ်ပြည်ရင်းကုန်ထုတ်လုပ်မှုတန်ဖိုးရဲ့တဝက်နီးပါးရှိတဲ့ဒေါ်လာဘီလီယံ30ကျော်ကိုမြန်မာကျောင်းမြတ်လုပ်ငန်းကနေနှစ်စဉ်ဝင်ငွေရနိုင်ရလို့တောက်ချန်နေကထုတ်ပြန်တဲ့ Global Witness အဖွဲ့ရဲ့အစီရင်ခံစာကဖော်ပြထားပါတယ်။ဒီစီးရင်စရာတွေသာမှတ်ကမ်းမယ်ဆိုရင်တော့ကျောင်းမြတ်လုပ်ငန်းဟာဆိုရင်တရားဝင်ဘိန်းနဲ့မွေးစီဝါကုသရေးဝင်မှုတွေကရတဲ့ဝင်ငွေထက်ဆယ်ဆပိုများပါလိမ့်မယ်။
တောက်ကြနေညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လွှင့်ရေးမှုကကိုအောင်အောင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ် VOA American တာရဲ့စနေနေ့မနေ့ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်တောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.